ဒီနေ့သာသနာတော်နှစ်2544ခုနှစ်ခောဇာတုတ်ကေ1362ခုနှစ်ကဆုံးလပြည့်ဗုဒ္ဓနှစ်ကရနှစ်2018ရဲ့ဗုဒ္ဓဟူးနေ့နေ့လယ်အချိန်မှာရဟောမြတ်အာဇာနည်ဗိမာန်လံမင်္ဂလာပြုဟာအသိဉာဏ်ကြီး၌မင်္ဂလာပြုဟာအသိဉာဏ်ကြီး39ချိန်မြောက်ဘုရားပူဇော်မင်္ဂလာကောင်းမှုအကြောင်းပြုကကောင်းမှုတရားဆွေးစားပြုလို့အထောက်ကြတဲ့အခါမှာတရားမမေ့ဘုရားနေဆိုတဲ့တရားလေးအာရုံပြုရတရားမမေ့ဘုရားနေဘုရားနေဆိုတာဗုဒ္ဓနေပါပဲဒါကမှဘုရားအမိခန္ဓာဘုရားအမိခန္ဓာသူတွေနောင်များစွာရှိကြတော့လဲတရားဘုရားကတော့ဗုဒ္ဓတရားလုံးစုံအကုန်သိမြင်တဲ့ဘုရားပါဒါကြောင့်တရားမမေ့ဗုဒ္ဓနေလို့ပဲဆိုဆိုတရားမမေ့ဖယားနေလို့ပဲဆိုဆိုတရားမမေ့တဲ့နေဟာနေတိုင်းဗုဒ္ဓနေကြီးပဲအခုကတော့ဟောဟာလာစကားအယတာပြောကြတာဟုတ်ဗျအထေရမှတ်အနေအချင်းတော့ကဆုံးလာပြီးဘုဒ္ဓနေလို့ပြောကြတယ်တကယ်တော့လူတတန်လေးကတို့တို့လေးနေရမယ့်ရှင်လေးကဘာမှမရှိအဲ့ဒီမှာအရှိစီရကောင်းတာကပပအံပွဲရတနာသုံးလုံးနဲ့ထိတ်တက်ကြီးလာတိုးတာကတော့လောကဘယ်ပစ္စည်းနဲ့မှတန်ဖိုးဆုံးပြလို့မရ။ဘာရှိလို့အရှိတဲ့လူရဲ့ဆွမ်းအားနဲ့မှမတူ။အရှိစရာအကောင်းဆုံးရတနာတွေ့နေရတာဆိုတော့ဗုဒ္ဓနေဟာဟောဟာရအနေအချင်းအထင်အမှန်အနေအချင်းတော့ကဆုံးလာပြီဗုဒ္ဓနေလို့ပြောတာ။အလို့တဘောအချင်းကတော့မိမိတို့ကနေတဲ့ဗုဒ္ဓနေကြီးပါပဲ။ဗုဒ္ဓနေဟာနေတိုင်းပဲလားဆိုတော့တရားမမေ့တဲ့နေမှာပဲ။တရားမမေ့ဘုရားနေတရားမမေ့ဗုဒ္ဓနေတရားမမေ့တဲ့နေဟာနေတိုင်းကိုယ်အတွက်ဘုရားနေတွေ့နေတဲ့နေကြီးပဲဘုရားလမ်းကြောင်းဘုရားချမ်းမှတ်ထားတဲ့သာသနာလမ်းကြောင်းပေါ်နေတိုင်းလွှားနေကြတာကြီးပဲဒါကြောင့်ကိုယ်ဆောင်လာပြည့်နေမှာလက်စွာဘုရားနောက်ဆုံးဟောတဲ့စကားလေးမှာအပမတိနတံပါတိတာဘိကဝေပရိသလိပါ चित्त चित्तमि ရောတောမေတရားချေခင်စေကောင်းဝင်တင်ချစ်တာတင်ချစ်သမီးတို့သည်အပမရိနာမမေ့မလျော်မပေါ့မတန်ထက်တန်ထူးခြားအပမရာတတိတရားဖြင့်ဘတ္တဗကိစ္စနိသိခာသုံးွယ်ပြုွယ်ကိစ္စဟူသမျှတို့ကိုသံတတိထအတိတရားညာတခုတတိပြုပါကောင်းစွာမတွေ့ပြည့်ပြည့်စုံကြစေကောင်းရာတတိကဆောလာပြည့်နှစ်မှာဘုရားနောက်ဆုံးဟောတဲ့စကားလေးပဲအတိတရားအများတစ်ခုမဘုရားဟောခဲ့တာတော့45ပါပါလုံးအများကြီးပဲကွာဒါပေမဲ့ကျင့်စဉ်အလုံးချုံကြီးဒီတလုံးနဲ့ပါဒါကြောင့်တရားမမေ့ဗုဒ္ဓနေဆိုတာလည်းအဲ့ဒါပေါ့ဗျတရားမမေ့ကြနဲ့တရားမမေ့ပဲတစ်ခါတော့မှမြတ်တရားကိုကြိုးစားဖြစ်ဖြစ်ပြည့်လို့အထုံနေရင်နေ့တိုင်းဟာဗုဒ္ဓနေကြီးပဲတရားလုံးနေတဲ့မြတ်ဘုရားနဲ့တွေ့နေတဲ့မြတ်ဘုရားရှိနေတာဟုတ်ဗျဓမ္မအားဖြင့်ဘုရားအမြဲရှိနေတယ်တရားမြင်နေတဲ့ပုဂ္ဂိုလ်ကဘုရားတတော်တန်ရှားရှိတဲ့တတော်တန်ရှားရှိနေသေးတဲ့ဘုရားနဲ့တွေ့နေရရင်ဓမ္မတို့အတွက်တော့ဘုရားနဲ့တွေ့တာမဟုတ်ပါဘူးတရားလွတ်နေတဲ့ပုဂ္ဂိုလ်တွေတရားဖြည့်ခြင်းခွင့်မရတဲ့ပုဂ္ဂိုလ်တွေဘုရားနဲ့တွေ့နေသူများမဟုတ်ကြဘုရားပင်တတော်တန်ရှားမရှိတော့တော့လေတရားလမ်းကြောင်းပေါ်မှာရောက်ရှိနေတဲ့တရားမမေ့တဲ့ပုဂ္ဂိုလ်တွေကတော့ဘုရားနဲ့အမြဲတွေ့နေကြတာပါပဲ။ဒါကြောင့်တရားမမေ့ရင်ဘုရားနဲ့တွေ့နေကြတာနေ့တိုင်းဗုဒ္ဓနေ့ကြီးပဲ။အလုံးသဘောအားဖြင့်နေ့တိုင်းဘုရားနေ့ကြီးပဲဘုရားနဲ့တွေ့နေတဲ့နေ့ကြီးပဲဗုဒ္ဓနေ့ကြီးပဲ။ဘုနာဆိုလိုက်တဲ့တရဏခေါင်၃ပါးမှာအလေကဓမ္မံတရဏကိစ္ဆာမိ။အဲ့ဒီဓမ္မကသာသနာကိုပြပါတယ်သာသနာဆိုတာလူတွေထားရမယ့်ရည်ရချက်လူတွေသွားရမယ့်လမ်းကြောင်းလူတွေလုပ်ရမယ့်စည်းကမ်းမူပေါင်းဤသုံးခုသတ်မှတ်ပေးတာသာသနာလို့ခေါ်ပါတယ်သာသနာနဲ့တွေ့သူဓမ္မနဲ့တွေ့သူများသည့်အချိန်ကိုမဖြုံးကြပါအဲအားကို၎င်းမဖြုံးကြပါပစ္စည်းကို၎င်းမဖြုံးကြပါအချိန်နဲ့အားကိုတမောရှိရှိအသုံးချကြပါတယ်အဲ့ဒီမူသုံးခုနဲ့ပဲသွားနေကြပါတယ်ပြီးတော့အဲ့ဒီဓမ္မတိရှိရဗုဒ္ဓံသရဏံကိစ္ဆာဗုဒ္ဓံသရဏံကိစ္ဆာမိမှာပါတဲ့ဗုဒ္ဓကိုထိမ့်ပေးတယ်ဗ ဗုဒ္ဓကိုအသက်ကုန်သွင်းပေးတယ်ပေါ့ဘုရားရဲ့ကြီးမားမရှိတော့ပဲခန္ဓာအပြည့်မရှိတော့ဘူးသို့တော့ဓမ္မအပြည့်ရှိတယ်ဆိုတာကိုဓမ္မန္တရဏံကိစ္စမိမှာပါတဲ့ဓမ္မကအလဲရောက်နှစ်ထွန်းပြီးတော့အသက်ကုန်သွင်းပေးလို့ရုပ်ဝဆင်းတို့ကိုလည်းပဲအသက်ကုန်သွင်းပြီးတော့ဒါဟာဘုရားပဲဟဲ့နေလုံးသားဘုရားတည်ပြီးတော့လေလေနဲ့ထက်ထက်တန်တန်ကိုယ်ခွဲတဲ့စိတ်ကတည်းလှူဒန်းတဲ့ပူဇော်တဲ့တည်းပြစေတီကြီးကြီးကြည်ပြီးတော့ဒါဟာလည်းဘုရားပဲဟဲ့ဓမ္မနဲ့အသက်ကုန်သွင်းပြီးတော့မှလေလေနဲ့စိတ်ကတည်းပူဇော်တဲ့မျက်နှာနဲ့ကိုယ်ပြကိုယ်ခွဲတဲ့တည်းပြတကယ်တတ်တော်တန်ရှာဘုရားလိုပဲအာရုံပြုတတ်တာဓမ္မကြောင့်ပါဗျာဒီဓမ္မမပြောက်အောင်ငါလည်းမြန်မာပြည်မှာပြည့်ရတိစာတင်တဲ့ကြီးတွေကအဓိကထားပြီးတော့ယခုလိုမင်္ဂလာပြုဟာအတင်းကျုပ်တို့လိုသင်္ဍမျိုးစုံတွေပြတင်တာနဲ့တင်ယူတင်တာနဲ့ပြဓမ္မစောအဲ့ဒီမပြောက်အောင်ထိန်းထားနိုင်တဲ့အားတွေကြောင့်ဘုရားမှန်သိနေကြတာပါဓမ္မကြောက်သွားရင်ရုပ်ပွားရှင်တို့တွေအကုန်လုံးအယုတ်ကြီးတွေဖြစ်ကုန်မှာပါပဲဇေတိကြီးတွေအကုန်လုံးဥပုံကြီးတွေဖြစ်ကုန်မှာပေါ့ဒါကြောင့်ဗုဒ္ဓကိုအသက်ကုန်သွင်းပေးပါတယ်ဗုဒ္ဓကိုကိုစားပြုနေပါတယ်ဓမ္မသည်ဗုဒ္ဓကဖော်ထုတ်ပေးခြင်းဖြစ်တယ်ဓမ္မကပဲဗုဒ္ဓမပြောင်းအောင်အလဲရောက်ညှိထွန်းပြီးတော့ပြန်ထိန်ပြီးတော့အသက်ကုန်သွင်းပေးတယ်ဒုက္ခဓမ္မသည်နောက်ကသံဃံတရဏံကိစ္ဆာမိမှာပါတဲ့သံဃာကိုဖော်ထုတ်ပေးတယ်လူသားတယောက်ကိုလူတယောက်ကိုအဖို့တန်လူဖြစ်အောင်သံဃာလို့ညံ့လို့เสียကောင်းတဲ့ဂုံပုံနဲ့ညှင့်တင်ခံရအောင်ဖော်ထုတ်ပေးပါတယ်ကလျာဏပုတ္တဇင်ကနေရိယသံဃာဖြစ်ဒီအထိညှင့်တင်ဖော်ထုတ်ပေးပါတယ်တခါသံဃာကပဲဒီတမမပြောင်းအောင်ပြန်ထိန်ပေးပါတယ်အဲ့လိုတပါးနဲ့တပါးအပြန်ပြန်လည်လည်ကျေးဇူးပြုသွားတာနောက်ဆုံးတော့အလေဘဟုကဓမ္မတိပဒါနာအချုပ်ဆိုတာပေါ်လာဒါကြောင့်တရားမမေ့ဖယားနေဆိုတာအဲ့ဒါပြောတာတရားကအဓိကသံဃာကိုဖော်ထုတ်တာတရားအဘိုးတန်ပုဂ္ဂိုလ်ဖြစ်အောင်မြင့်တင်ဖော်ထုတ်ပေးတာတရားအဲ့ဒီတရားမပြောင်းအောင်သံဃာပါပဲထိမ့်သိမ်းဆောင်လျှောက်ပေးတယ်ဆောင်လျှောက်နေအောင်တော်မပေါင်းသူတော်ကောင်းတွေဟာအပေးချင်မြောက်ကြတယ်ဒါကြောင့်တရားမမြင်ဘုရားပင်မမြင်ကွယ်ပြောက်ပါတရားမမြင်ဘုရားပြောက်သွားမယ်အခုဗုဒ္ဓနေဗုဒ္ဓနေဆိုပြီးတော့မျက်မျက်နှိုးနှိုးကြီးဆောင်ရွက်နေကြတာလောကမှာပုဂ္ဂိုလ်တစုံတရာပုဂ္ဂိုလ်တစုံတရာတဥ္ဇာတိဟောအကြောင်းပြုအထင်မှားလောက်ကြတဲ့အခါတချို့တော့လည်းဝန်းနေချင်းအထင်မှားတယ်လေလွန်စရာတွေဆွေးစရာတွေရောက်ပြောပြီးတော့ဝန်းနေချင်းအထင်မှားစသည်ဖြင့်ပုဂ္ဂိုလ်တစုံတဥ္ဇာတိဟောအကြောင်းပြုအထင်မှားလောက်ကြတယ်ဗုဒ္ဓနေကတော့ဝန်းနေချင်းအထင်မှားမဟုတ်ပါဘူးဗျာခုံခုံယူဝမ်းမြောက်စွာပူဇော်ကြတာပါဗျာဘုရားကိုလွန်ပြီးတော့ဆွေးနေကြခြင်းမဟုတ်ပါဗျာဘုရားကိုတန်တားပြီးလွန်ဆွတ်ဆွေးနေကြခြင်းမဟုတ်ပါဗျာဘုရားကုံတွေကိုဖော်ထုတ်ပြီးတော့တတ်တော်တန်ရှားခန္ဓာအပြင်မရှိတော့လဲဓမ္မအပြင်ရှိတယ်တို့ကိုလူလိုနေတတ်အောင်လို့လမ်းညွှန်ပေးတယ်ဘုရားဘုရားရဲ့ကုံတော်တွေဟာတန်တားကန့်တယ်လို့မရအောင်တကြီးမာတာစသည်ဖြင့်ကုံတွေကိုဖော်ထုတ်ပြီးတော့မှပူဇော်နေကြတာပါဗျာဒါကြောင့်တရားမမြင်ဘုရားပင်မမြင်ကွယ်ပြောက်ပါတရားမြင်မှမြတ်ဗုဒ္ဓမောချမြင်နိုင်ပါဇာတိရဲ့ကျင့်တိရဲ့ထိုးထွင်းတိရဲ့ဆိုတဲ့အတိသုံးမျိုးမှာအ ਨੇ ဆုံးဇာတိခေါ်တဲ့ပရိယာတိတော်ရှိရအောင်အဲ့ဒီအတိလေးရှိမှအဲ့ဒီအမြင်လေးရှိမှဘုရားကိုဘုရားလိုပဲကိုးကွယ်တတ်ပူဇော်တတ်မြတ်လို့တတ်ထူထမ်းတတ်ပဲကျင့်တိရှိရင်တော့မပြောနေတော့ဘောတွတ်ထိုးထွင်းတိရှိရင်တော့ပြောစရာမလိုတော့ဘူးပေါ့ဘုရားကိုတကယ်မြင်အောင်ကြည့်တတ်ပါပြီကိုးကွယ်တတ်ပါပြီအ ਨੇ ဆုံးဇာတိတော်ရှိရမှာပဲတရားမြင်မှမြတ်ဗုဒ္ဓမောချမြင်နိုင်ပါတခါအပြန်အပြန်ဖယားမမြင်တရားပင်မမြင်ကွယ်ပြောက်ပါဖယားကိုညံနေမြေအောင်မကြည့်နိုင်ကြတော့တရားပြောက်တယ်တရားကိုတံပိုးမထားဘူးတရားကိုမလေးစားဘူးတရားကိုမဖြစ်ကျင်ဘူးတရားမြင်အောင်အာမထုတ်နိုင်ဘူးတရားကိုအထုတ်လို့လဲမြင်နိုင်စွမ်းမရှိဘူးဘုရားကိုညံနေနေအောင်ကြည့်နိုင်မှာတရားကိုမြင်မယ်တရားကိုလေးစားမယ်တရားကိုတံပိုးထားမယ်တရားကိုနည်းနည်းနုံနုံတံပိုးထားဖြစ်ခြင်းကြိုးစားအားထုတ်ဘုရားကဒီလိုပါပဲလို့ခုံပုတ်တွေကိုအောပွဲကောင်းလောက်အောင်ပြီးသွားခါမှာတရားကိုမကျင်သေးမနေနိုင်လောက်လေလေနဲ့တော့ဝန်ယုံကြည်ပြီးတော့ကြိုးစားပြုလို့အားထုတ်တယ်ဘုရားမြင်မှမြတ်ဓမ္မမောချမြင်နိုင်ပါ ဖယားမမေ့တရားမွေကြုံတွေ့သာသနာသာသနာနဲ့တွေ့တယ်ဆိုတော့ဖယားလည်းမမေ့မှတရားလည်းမွေ့မှတနည်းအားဖြင့်တရားမမေ့ဘဲနဲ့ဖယားစမတ်တဲ့လမ်းကြောင်းတော့လိုက်နိုင်မှဒါမှသာသနာနဲ့တွေ့တယ်လို့ခေါ်တာပါဗျာဒါကြောင့်တရားမမေ့ဖယားနဲ့ဆိုတာသာသနာနဲ့တွေ့နေကြလို့လည်းပဲမျက်မျက်နုံနုံဓမ္မထားပြီးတော့ကျူးကြနေကြခြင်းပါဒါလေးကိုလိုက်ဆိုကြမယ်တရားမမြင
်
ဖယားပင
်
မမြင်ကွယ်ပြောက်ပ
ါ
တရားမြင်မ
ှ
မြတ်ဗုဒ္ဓမုတ်ချမြင်နိုင်ပ
ါ
ဖယားမမြင
်
တရားပင
်
မမြင်ကွယ်ပြောက်ပ
ါ
ဖယားမြင်မှ
မြတ
်ဓမ္မမုတ်ချမြင်နိုင်ပ
ါ
ဖယားမမေ့တရားမွေ့ကြုံတွေ့သာသနာတရားမမြင
်
ဖယားပင
်
မမြင်ကွယ်ပြောက်ပ
ါ
တရားမြင်မ
ှ
မြတ်ဗုဒ္ဓမုတ်ချမြင်နိုင်ပါဖယားမမြင
်
တရားပင
်
မမြင်ကွယ်ပြောက်ပ
ါ
ဖယားမြင်မ
ှ
မြတ်ဓမ္မမုတ်ချမြင်နိုင်ပ
ါ
တရားမမေ့ဖယားမမေ့တရားမွေ့ကြုံတွေ့သာသနာဒါကြောင့်အလေဘိုးကဓမ္မံတရဏံကိစ္ဆာမိကဓမ္မရဲ့တန်ဖိုးရာဆုံးဖြတ်တိုင်းတာကမ်းတာလို့မရနိုင်ပါဘူးဗျာလူအစ်စ်ဖြစ်ခွင့်ရတာလဲဒီဓမ္မကြောင့်ပါဗျာအပူရောတဲ့ငင်းချမ်းစွာနေနံတာလဲဒီဓမ္မပါဗျာသူများတွေယူရပူရလောင်ရတဲ့နေရာမှာကိုကတင်းငင်ရင်ချစ်အေးချမ်းစွာနေနံစွာရှိတာဒီဓမ္မပါဗျာဓမ္မရဲ့တန်ဖိုးဟာဆုံးဖြတ်လို့မရပါဘူးအဲ့ဒီဓမ္မကြောင့်ပဲယခုဗုဒ္ဓကိုအာယုံပြုပြီးတော့ကိုယ်ွယ်ပူဇော်နိုင်ကြတာပါဗျာကဆုံးလက်ပြင်းလေးကိုဗုဒ္ဓနေလို့သတ်မှတ်ကြတာသစ္ဆုတ်ပံဘုရားအနေအချင်းတော့သုံးမျိုးပေါ့ဗျာသစ္ဆောဘုရားဘောမြင်တော်မူတဲ့နေ့သစ္ဆောဘုရားဘုရားအဖြစ်ရောက်တော်မူတဲ့နေ့သစ္ဆောဘုရားပရိနိဗ္ဗာန်ဆွံတော်မူတဲ့နေ့ဆိုပြီးသစ္ဆုတ်ပံဘုရားမှာတော့သုံးမျိုးပေါ့နိယတဗျာတိယူခဲ့တာလည်းကဆုံးလာပြည့်နေပါပဲဆိုတော့အဲ့ဒါနဲ့ပေါင်းလိုက်တော့အလင်းမျိုးပေါ့ဗျာအဓိကတော့ပြစ္ဆုတ်ပံဘုရားမှာ၃ခုပါပဲဘုရားအလောင်းဖွားမြင်တော်မူတဲ့နေ့ရယ်ဘုရားဖြစ်တော်မူတဲ့နေ့ရယ်ဘုရားပြိနေပံဆန်းတော်မူတဲ့နေ့ရယ်၃မျိုးအဲ့ဒါဟောပဲဗုဒ္ဓနေ့လို့အတိမပြုကြပူဇော်ကြတာပါဒီဘက်လည်းနောက်ဆုံးခုနကရွက်လိုက်တဲ့စကားလေးပါအပမရိနတံပါတိတာဒီကောအိုစကားလေးလည်းလှလိုက်တာဗျာခံရလဲတာဥက္ကလာမှာပိရိယသုံးပုံစသည်ဘာသာမျိုးစုံနေနဲ့မြောက်များစွာပါဠိတော်အထက်ကတာတိကမျိုးစုံတွေကိုအိုးကွန်ပျူတာလေးတက်ထဲပြီးတော့အကုန်သိမ့်ထားကြသလိုပေါ့ဗျာလက်ကြပြ45ဝါလို့ဟောခဲ့တဲ့တရားကျင့်စဉ်အကုန်လုံးတစ်လုံးတည်းတည်းမှာဘုရားကအကုန်ချုပ်ပြီးထဲကတော့ထည့်ခဲ့တော့တာဒီလုပ်ငန်းစဉ်ကတော့ဒါပဲကွာအပ္ပမရိနသံပါတိတာအလုံးတဘောကတော့ဒါပဲတဲ့စကားတလုံးတည်းတည်းမှာကျင့်စဉ်အကုန်လုံးကိုချုပ်ပြီးတော့ထည့်သွင်းထားခဲ့တာဗျာ။ဒါကြောင့်အဲ့ဒီဓမ္မကြောင့်မလို့ခုဗုဒ္ဓကောင်အာယုံပြုနိုင်ကြတာဗျာ။ဘုရားပွင့်တော်မူခြင်းရဲ့ရည်ရွယ်ချက်ကတော့တစ်ကညာစွာဒုက္ခရှိနေကြပြည့်ဒုက္ခအမှန်လွတ်ဖို့ရာ၏လမ်းညွန်ဗုဒ္ဓပေါ်လာသည်။မိမိတို့ခန္ဓာမှာဒုက္ခတွေမရှိခဲ့ရင်လောကမှာဒုက္ခအပူတွေမရှိခဲ့ရင်ရှိတယ်ပဲထအောင်တော့အပူဒုက္ခတွေဟာအရွယ်ကြီးယုံအချိန်ကုန်ယုံနဲ့သူဟာသူအလိုအလျောက်များကုန်သွားကြမယ်ဆိုရင်ဘုရားဘာလို့တော့မလဲအပူကြီးဖြစ်နေမှာပေါ့တရားကဘာလို့တော့မလဲအပူအလိုကြီးဖြစ်နေမှာပေါ့အခုတော့အဲ့လိုမဟုတ်မလို့ချင်းတဲ့ဒုက္ခတွေကလည်းခန္ဓာမှာဝိုင်းလို့သူတို့ဟာအသက်ကြီးယုံနဲ့လည်းမရောကြအသက်ကြီးတော့ဘုဒ္ဓံဆိုးကြတိုးကြအချိန်ကုန်တယ်လည်းသူဟာသူရောမသွားကြကုန်မသွားကြသူတို့ကိုနိုင်နာကတရားတစ်ခုတည်းရှိတာဆိုတော့ဒုက္ခအပူလွင်နေကြောင်းလမ်းကောင်းလမ်းမှန်ကိုညွှန်ပြပေးဖို့ဗုဒ္ဓရတနာတိ အနဲ့နာခံပြီးတော့မှယရနာဖြစ်ရအောင်ကြိုးစားတော်မူခဲ့တာပါနိယတပြာလေးယူရတယ်ဆိုတာလည်းပဲနိယတပြာလေးယူနိုင်လောက်အောင်ပါရမီစွမ်းအားတွေပြည့်နေပြီဖြစ်လို့ဒါတွေယူနိုင်တာပါဗျာပြည့်တယ်ဆိုတာလည်းပောက်ကရာပုဂ္ဂိုလ်လိုက်ပေးလို့ဖြစ်တာမဟုတ်ပါဘူးခုမှထားတောင်းတဲ့ပုဂ္ဂိုလ်ကိုထားပြီးတော့သက်သောဘုရားကပြားလေးပေးလို့ဖြစ်တာမဟုတ်ပါဘူးဗျာကြရိပ်ပေးရလောက်တေချာဖို့ဖြစ်နေပြီဆိုကမှတေချာဖို့ဖြစ်လောက်ဒါရိပ်အပေးခံရမယ်အလောင်းတော်တန်တော်မှာတေချာဖို့စောအားကိုတေချာဖို့ပြည့်ကျင့်ကြိုးစားအားထုတ်နေပြီသားဖြစ်လို့သားကြရိပ်ပေးလို့ဖြစ်တာပါဗျအနစ်နာခံပြီးတော့မှစောအားကိုပေါ်ထုတ်ခဲ့တာဒါကြောင့်ညာစွာဒုက္ခရှိနေကြ၍ဒုက္ခအမှန်လွတ်ဖို့ရန်လည်းညွန်ဗုဒ္ဓပေါ်လာသည်သိပါတယ်ဘုရားလုံးကငါအနစ်နာခံလိုက်ရင်ငါတော့အများကြီးဆောင်းရမှာနော်ပုထုဇဉ်သဘောဆိုတာကောင်းတာအကုန်လိုချင်တယ်လက်ထဲကောင်းတာလေးရောက်တော့မလွှတ်ချင်တော့ဘူးဗျာတတုကမလည်းမပေးချင်တော့ဘူးဗျာအိုးအလောင်းတော်ကြီးကတော့ဘယ်ဒီလိုဟုတ်လို့လဲဗျာကောင်းတာအကုန်ဆောင်းရတာပါလားကောင်းတာဟိုအနစ်နာခံရတာဗျာဘိဒ္ဓပစ္စည်းဆိုတာအရင်အတွက်တောင်းမှမတားမိမိရဲ့အသက်မိမိရဲ့ခန္ဓာကိုယ်တောင်မှရဲ့ရဲ့ရောရောရဲ့ရဲ့ရင်ရင်ရေဆွတ်လို့ပြနေနာခံရပါတယ်။ဒါကြောင့်များစွာဒုက္ခရှိနေကြရဲ့ဒုက္ခအမှန်လွတ်ဖို့ရန်လာညွန်ဗုဒ္ဓပေါ်လာသည်။ငါတယောက်စိတ်ကောင်းထားလဲလို့ရှိရင်အများကြီးချမ်းသာကြမှာ။ငါတယောက်အနစ်နာခံလဲလို့ရှိရင်သတ္တဝါအနန္တအများကြီးဒုက္ခလွတ်ကြမှာ။ငါတယောက်အနစ်နာခံလိုက်တာနဲ့အများကြီးချမ်းသာကြမှာပါလား။ဟဲ့အဲ့လိုဆိုအနာခံလိုက်မှာပေါ့။အမတအားကိုဖို့ကြီးညိုဖို့ကောင်းတယ်ဗျာမြတ်စွာဘုရားရဲ့စိတ်တတ်တော်အလောင်းတော်ဘုရားကစိတ်တတ်တော်တယ်တက္ကဟဒုတိယကဖြစ်ခြင်းတည်းမဖြစ်ရဘဲလွယ်ရမြင်မို့ဖြစ်ဖို့ဧကံအကြောင်းမှလမ်းညွန်ဗုဒ္ဓပေါ်လာသည်လူတန်းလူတန်းတတ္တဝါတန်းတတ္တဝါနဲ့ကောင်းတာအကုန်ဖြစ်ခြင်းရတယ်ဒုက္ခအပူအလုံးကြောက်ကြတယ်မကောင်းတာဘယ်သူမှမလိုခြင်းကြတော်တော်လည်းကောင်းတာကလည်းလူချင်းုံနဲ့ရတာမှမဟုတ်ပဲ။မကောင်းတာလေးကလည်းမလူချင်းုံနဲ့လွတ်တာမှမဟုတ်ပဲ။ကောင်းတာလူချင်းရင်အဲ့ဒါနဲ့ထိုက်တန်တဲ့အကြောင်းကောင်းဆိုတာပြည့်ကျင့်ကြိုးစားပြုလုပ်အားထုတ်ရပါတယ်။ဓမ္မလမ်းစဉ်ဒီကိုယ်ကိုယ်ရောင်တတ်တတ်မဟုတ်ပဲလက်တွေ့ပြည့်ကျင့်ကြိုးစားအားထုတ်ရတဲ့အလုပ်ပါ။ဒုက္ခအပူတွေကြောက်လာတယ်ဆိုရင်ဒုက္ခအပူလွတ်နိုင်လောက်အောင်အကြောင်းကောင်းကိုပြည့်ကျင့်ကြိုးစားအားထုတ်မှကြောက်တဲ့ဒုက္ခအပူကလွတ်မှာဖြစ်တယ်။ဉာဏ်ကောင်းခြင်းနဲ့ဉာဏ်ကောင်းခြင်းဝင်လည်းကောင်းကြတာမဟုတ်ပါဉာဏ်ကောင်းကြောင်းစွာအကောင်တွေကိုပြည့်ကျင့်ကြိုးစားရပါတယ်အသက်ရှိခြင်းဝင်လည်းရှိကြတာမဟုတ်ပါအသက်ရှိကြောင်းစွာအကောင်တွေကိုပြည့်ကျင့်ကြိုးစားကြမှာအသက်ရှိကြမှာဖြစ်တယ်ရုပ်လှခြင်းနဲ့လည်းလှကြတာမဟုတ်ပါလှနိုင်ကြောင်းစွာအကောင်တွေတိကျင့်ပြုလုပ်အားထုတ်ပေးမှာပြုစဉ်လှကြတာဖြစ်တယ်ဉာဏ်ကောင်းခြင်းနဲ့ကောင်းကြတာလည်းမဟုတ်ပါဉာဏ်ကောင်းကြောင်းစွာအကောင်တွေကိုပြည့်ကျင့်ကြိုးစားအားထုတ်မှာဉာဏ်ကောင်းကြမှာဖြစ်တယ်စသည်ဖြင့်ကောင်းတာတွေလိုခြင်းရင်အဲ့ဒီကောင်းတဲ့အကျိုးရဲ့အကြောင်းတရားလမ်းကောင်းလမ်းမှမြပြုလို့ပြုလို့အားထုတ်ကြလို့လမ်းမှညွန်ပြပေးလို့ညွန်ပြပေးဖို့တရားလုံးစုံအကုန်သိမြင်တော်မူတဲ့ဗုဒ္ဓရတနာပေါ်ပေါ်လာခြင်းဖြစ်တယ်တက္ကသုံးကတကယ်ရေတကယ်ဘေးတွင်ကတင်မိသူမရှိမူ၍အပူကင်းလို့ကိုကိုကိုတာကဲဖို့ရာမြတ်စွာဘုရားပေါ်လာသည်လောကမှာနောက်ဆုံးကယ်တင်ရှင်ဘသူလဲလို့ရှာစမ်းကြည့်ပေါ့နောက်ဆုံးရှာလိုက်တာကိုတယောက်ပဲကြံနေကြာဩငါတယောက်တာနောက်ဆုံးအကိုရပဲယရဏသုံးပါအကိုရဆိုတာလမ်းကြောင်းခင်းပေးတာဗျလမ်းခင်းပေးုံမိခိုရအနေအားဖြင့်တိရအနေအားဖြင့်ပေးုံပဲတတ်နိုင်တယ်ငါဘုရားပွင့်လာပြီပဲကွာမင်းတို့မပူကြပါနဲ့တော့မင်းတို့ရောက်တဲ့ရောက်လို့တဲ့နေရာငါအကုန်ပို့မေးဟဲ့လေဆိုပြီးအမှမခံပါဘူးဗျာမင်းတို့ကြိုက်တာအကုန်လုံးပါကွာကောင်းကောင်းဆိုးဆိုးကြိုက်တာအကုန်လုံးငါအကုန်ကဲမှာပေါ့ကွာမင်းတို့ဒုက္ခအပူတွေငါအကုန်လုံးအောင်လုံးမယ်လေမင်းတို့အကူတို့တွေကြိုက်တာတော့လုံးပဲအကျိုးမပြည့်အောင်ငါဘယ်ရကဲမှာပေါ့ကွာအာမမခံပါဗျာမင်းတို့ဟောတာကြောက်ရင်ဒါတော့ရှောင်တော့မင်းတို့ဒါလိုချင်တာလားလိုချင်ဟောတာကိုလုံးအဲ့လိုလမ်းကြောင်းခင်းပေးတာဗျာတကယ်တော့ကိုကိုယ်တိုင်ကလုံးရမှာပညာရှိသူတော်ကောင်းကြီးတွေလမ်းကြောင်းခင်းပေးမယ်ကိုကမလိုက်နဲ့ပါမှမတတ်နိုင်ဘူးဗျာဒီကြည့်တခုဒီဘက်ကနေဟိုဘက်ကခီးတယ်တွေပို့မလို့တင်မောကြည့်တယ်စင် ။တင်ပေါ်ခြင်းနဲ့လိုက်ကြမလားပြလိုက်ကြမလားပြဆိုတော့ဒီပေကံကလူတွေကမလိုက်နိုင်သေးဘူးပြမလိုက်နိုင်သေးဘူးပြဒီတော့တင်ပေါ်ကြီးတာဝန်မှမဟုတ်ပဲမလိုက်တဲ့လူရဲ့အဖြစ်ပါလားမလိုက်တော့ကိုကဟောဘက်ကမရောက်နိုင်ဘူးတင်ပေါ်ကြီးကတော့တာဝန်ကြီးတာကိုကမှတက်မစည်းတော့တင်ပေါ်ကြီးဘာတတ်နိုင်သေးလဲဗျာဒီသဘောပါပဲဗျာတရားလမ်းကြောင်းကတင်ပေါ်ကြီးပါဗျာကိုကတရားတရားနဲ့ခုနတတိတရားတို့နဲ့အတိတရားတို့နဲ့တက်မစည်းရင်တရားသင်္ဘောကြီးကကိုယ်ကဲမှာမဟုတ်ပါဗျာယရဏသင်္ဘောကြီးကကိုယ်ကဲမှာမဟုတ်ပါဗျာဒါကြောင့်နောက်ဆုံးကဲတင်ခြင်းဟာမိမိပါအတ္တဟိအတ္တနောနာထောဆိုတာလည်းဒီသဘောပါပဲယရဏတိမိခိုရအကုယတာဖြစ်တယ်မိခိုတက်မိခိုနိုင်တဲ့အကုယကတော့ကိုယ်တန်တမှာယုံကြည်မှုတရားတရားစတဲ့အင်အားများဖြစ်တယ်ပြီးတော့မှယုံကြည်မှုကိုအခြေခံပြီးတော့ဖြစ်ကျင်ကြိုးစားလို့အားထုတ်လို့ရလာတဲ့တရားစွန်အားဒီကမှာတကယ်အားကိုရအစစ်တွေပါဗျာ။ဒါကြောင့်လောကမှာနောက်ဆုံးကယ်တင်ခြင်းပဲသူလဲလို့ရှာလိုက်တာကနောက်ဆုံးကိုတယောက်တည်းတွေ့တယ်။ကောင်းပြီကိုတယောက်တည်းဗာနေသွားခင်မှာတော့ရှာလိုက်တော့ကိုရှာတတ်တဲ့ပိုက်ဆံတရားလဲကျွန်တော်လဲမတတ်နိုင်တော့ဘူးဗျာတဲ့။ကိုရှာတတ်တဲ့ပစ္စည်းတွေလဲကျွန်တော်တို့လဲမတတ်နိုင်တော့ဘူးဗျာတဲ့။ကိုယ်ဆွေတဲ့မျိုးတွေကလည်းကျွန်တော်ကျမတို့လည်းဒီလောက်ပဲမတတ်နိုင်တော့ဘူးလေတဲ့ဒီတော့ဘာကြံတော့လဲဗျာစိတ်ကောင်းလေးနဲ့ပေါ်ထုတ်ထားတဲ့တရားတစ်ခုပဲကြံတော့တာဗျာဒါကြောင့်နောက်ဆုံးကယ်တင်ရှင်ဒီမိမိသားဖြစ်တယ်နောက်ဆုံးကယ်စရာအင်အားလိုက်ရှာရင်တရားတစ်ခုပဲကြံတယ်ဒါကြောင့်ကိုဟာကိုကယ်တင်ဤကိုလိုက်ညွန်ပေးဖို့လို့ဘုရားပွင့်လာတာမိတို့သွားနေရတာဘုရားပင်လေခြင်းတော်ဟောဒီဟောဒီအပမတတိတတိဆုံးအားလေးခံပြီးတော့မင်းတို့ကူးကြကူးကြကူးကြကူးကြကိုယ့်ဟာကိုယ်ကဲနေလေးကိုလမ်းညွန်ပေးဖို့လို့တိလသမารိဝိပဒနာဆုံးအားလမ်းကြောင်းများကိုခင်းပြီးတော့ဘုရားပွင့်တော်မူလာရတာပါတဲ့ကိုယ့်ဟာကိုယ်ကဲနေကိုလမ်းညွန်တာပါဘုရားကငါကဲမယ်လို့မပြောပါဘူးငါကဲပါမယ်ကွာငါပွင့်လာပြီပဲမင်းတို့လိုချင်တဲ့ချမ်းသာအားလုံးငါရအောင်လုပ်ပေးမယ်မင်းတို့ရောက်လို့ရအောင်ငါလက်ဆွဲပြီးတော့ขอไปแม้แก้ไปแม้แม้တော့အကုသို့အားလုံးအကျိုးမပေးအောင်ငါအကုန်ကယ်ပါမယ်ကွာလို့အာမခံဖို့ဘုရားပွင့်လာခြင်းမဟုတ်ပါလမ်းကြောင်းခင်းပေးဖို့ပါဘုရားပွင့်လာဘုရားပွင့်လာခြင်းဖြစ်တယ်ဒါကြောင့်ကယ်ရမှာတော့မင်းတို့ကိုဟာကိုကယ်ရမယ်နော်ကိုကိုကမမယုံတော့ဘာမှမတတ်နိုင်ဘူးနော်ဒါကြောင့်တကယ်ရေးတကယ်ဖေးတွင်ကယ်တင်မိသူမရှိမူ၍အပုကင်းလို့ကိုကိုကိုသာကဲဖို့ရမြတ်စွာဘုရားပေါ်လာသည်ကိုဟာကိုကဲနီးလေးဒါကြောင့်ပရိသတ်ဘုံသူတော်ကောင်းနေကိုကိုကိုကဲနေကြတာမဟုတ်လားဗျာခုနတိလာတွေဖြစ်ကျင်လို့သမာဓိတွေပွားများလို့ဥပဒနာတရားတွေအထုတ်လို့ဘုရားကကဲပါမယ်လို့အာမခံရင်ဘာလို့ဓာတိဖြစ်ကျင်တော့မလဲဗျာဘုရားကကဲတင်ဤတာပြတာဆိုတော့ကိုဟာကိုကဲနေကြတာဒါလေးလည်းလိုက်ဆိုကြမယ်မြတ်စွာဒုက္ခရှိနေကြ၍ဒုက္ခအမှန်လောဘယံလံညွန်ဗုဒ္ဓပေါ်လာသည်ဖြစ်ခြင်းသမျှမဖြစ်ရဘဲလွယ်ရမြဲမို့ဖြစ်ဖို့ဧကံအကြောင်းမှန်လံညွန်ဗုဒ္ဓပေါ်လာသည်တကယ်အရေးတကယ်ဘေးတွင်ကယ်တင်မိသူမရှိမူ၍အပူကင်းလို့ကိုယ်ကိုယ်ကိုယ်သာကယ်ဖို့ရာမြတ်စွာဘုရားပေါ်လာသည်မြတ်စွာဒုက္ခရှိနေကြ၍ဒုက္ခအမှန်လွတ်ဖို့ရန်လံညွန်ဗုဒ္ဓပေါ်လာသည်ဖြစ်ခြင်းသမျှမဖြစ်ရဘဲလွယ်ရမြဲမို့ဖြစ်ဖို့ဧကံအကြောင်းမှန်လံညွန်ဗုဒ္ဓပေါ်လာသည်တကယ်အရေးတကယ်ဘေးတွင်ကယ်တင်မိသူမရှိမူ၍အပူကင်းလို့ကိုကိုကိုသာကဲဖို့ရာမြတ်စွာဘုရားပေါ်လာသည်ဘုရားယရနာကြောင့်သာကိုဟာကိုကဲရတာကိုဟာကိုကဲတင်ကြောင့်ကဲတင်နိုင်ကြောင့်ဆွမ်းအားကောင်းနေဒီလိုအထုံနိုင်ကြတာပါ ဒါကြောင့်ဗုဒ္ဓရတနာဟာလောကမှာဖို့အတန်ဆုံးတော်တော်ခဏလေးပါလားဗျာခုနနိယတာကြာတရားအောင်ပြည့်ကျင်ကြိုးစားအထုခဲ့ရတဲ့အချိန်တွေလည်းအများကြီးအနစ်နာခံခဲ့ရတာနဲ့တော့မှမဟုတ်ပဲနိယတာကြာတဲ့တပည့်ရင်တော်မှလေးအသင်ချင်းနဲ့ကဘာတသိနဲ့နဲ့တော့မဟုတ်ဘူးဗျာအချိန်တွေဒါအ ਨੇ ဆုံးအချိန်မှသိပညာတိကဘုရားအလောင်းနေမှာလေးအသင်ချင်းနဲ့ကဘာတသိသတ္တတိကဘုရားအလောင်းနေမှာရှိအသင်ချင်းနဲ့ကဘာတသိဝရိယတိကဘုရားအလောင်းနေမှာ16အသင်ချင်းနဲ့ကဘာတသိဒါနိယတဓာတိရာပြီးရင်တောင်မှလွတ်ရတဲ့အချိန်အကန့်အသတ်အမတန်မှကြာပါတယ်အနစ်နာခံရပါတယ်အများကြီးစွန့်ရပါတယ်ကောင်းလာမှန်သမျှအကုန်လုံးစွန့်ရပါတယ်ဟောတဲ့ကိုယ်ခန္ဓာကိုယ်ဓမ္မအရေအတွက်မထားဘဲနဲ့စွန့်လွတ်အနစ်နာခံရပါတယ်ပြီးတော့ပါရမီတွေပြည့်စုံသွားလို့ဘုရားအဖြစ်ရောက်တဲ့အချိန်လေးကြည်စမ်းပါတူလာကြည်လာဗျာ45ပါတဲ့45ပါဆိုတာနတ်ပြည်6ထက်တည်းမှာအောက်ဆုံးတဲ့ဇတုမဟာကြီးရဲ့တရက်တော်မရှိပါဗျာလူပြည်မှာနှစ်ပေါင်း50ရှိမှဇတုမဟာကြီးတရက်ပါလေဗျာဒီတော့45ပါဘုရားဘဝဘုရားအဖြစ်နဲ့နေသွားရတာ45နှစ်ဆိုတော့ဗျာဇတုမဟာကြီးတရက်တော်မှာမပြည့်လိုက်ဘူးဆိုတော့အချိန်အလွန်နည်းလွန်ပါတယ်တတံအမတံတူလုံးပါတယ်သုက္ကကာလမှာဘုရားဖြစ်ရတယ်ဆိုတော့ကန့်တချင်ပြလဲကြော်လို့မရဘူးလေတတဝ80ပဲအတန်းကတော့ຢာတန်းຢာတန်းပြပြင်မဲ့ဘုရားတို့မိသည်လူတွေတတံကိုတတံအတိုင်းပြအောင်မနေကြပါ၅ဘုံ၄ဘုံမှသာနေပြီးတော့၅ဘုံ၃ဘုံတော့ဖြစ်မနေကြပါဘုရားများဒီတသိန်းတန်းအထက်ကိုမပွင့်ကြပါတသိန်းတန်းဟာအလွန်ဆုံးပါဒါကြောင့်လဲဆိုတရားဟောလို့မလွယ်လို့ပါတသိန်းနဲ့အထက်ခရမပွင့်တာလဲတရားဟောလို့မလွယ်လို့ဥဒါနာရာတေတော်ကတော်တော်နဲ့မတွေ့ရတော့သူတို့အနိစ္စဒုက္ခအနတ္တပြရတာမလွယ်မယုံထအောင်ဖြစ်နေကြတရားဟောလို့မလွယ်ဒါကြောင့်တသိန်းနဲ့အထက်ကိုခရမပွင့်ဘူးတသိန်းနဲ့မှခရပွင့်တော့လဲတသိန်းပြအောင်လို့ခရကမနေပါ7000ပဲ5ဘုံ2ဘုံကိုတော့မနေဘူး5ဘုံ4ဘုံပဲနေရာရန်အောက်ကိုဘုရားမပွင့်ပါဘလို့လုံးတရားဟောလို့မလွယ်လို့ပဲကိလေသာအယံထူသွားပြီတဲ့ဒါကြတော့ဘလို့တရားဟောရတာခက်လဲဆိုတော့ရင်မျက်နှာပေါ်မှာဒုက္ကလေးနဲ့ချစ်လိုက်သမ်းဟေးမင်းတို့ကြည်သမ်းဟောတာကာကြီးနင်ညာရလားဟေးရေးလိုက်တယ်ကာကြီးဒုက္ကလေးတို့လက်ညိုးလေးတို့ကိုရုပ်သိမ်းလိုက်တဲ့ဟောမှာကာကြီးပြောင်းသွားတယ်ရည်တုံးလေးတော့မြင်လဲသူဟာဟုတ်တယ်ဗျဝါလုံးဗျဟုတ်တယ်ဗျကာကြီးလေးဗျရင်းနေတဲ့ဒုက္ကလေးတို့လက်ညိုးလေးတို့ရုပ်သိမ်းလိုက်တာနဲ့ကာကြီးတို့ဝါလုံးတို့ပြောင်းသွားတယ်ဒါမျိုးပဲတဲ့သုက္ကကာလတရားဟောတာဟောတုံးတော့ဟုတ်တယ်လို့လို့ဟုတ်တယ်လို့လို့ပြီးလဲပြီးရကုန်ပြောင်းကုန်ပြောင်းသွားတာရင်းမျက်နှာမှာဒုက္ခနဲ့စာရေးရတယ်လို့ရေးရချေးရတယ်လို့ပဲအရာမထင်တဲ့ယာတန်းတောင်မှတရားကမနေဟောရတာဗျယာတန်းအောက်ကဘလုံးမတရားဟောလို့မရတော့ဘူးဒါကြောင့်တရားဟောလို့ခက်ခဲလွန်းမလွယ်ကိုလွန်းလို့ယာတန်းအောက်ကိုလည်းဘုရားမပွင့်ပါဘူး။ကိုကောတော်မပြဆိုဘုရားကျွာယာတန်းလေးမှလာပွင့်ရတာ။ဒါကြောင့်ဒီသမ္မာဟုနေရတဲ့ဘုရားတက်တန်းလေးရ45နှစ်။စာထဲမှာပြထားတဲ့နတ်ကြီးနှစ်ယောက်ဝရုဏတဲ့ဝါရဏတက်တန်းအလွန်ရှိတဲ့နတ်ကြီးတွေလို့ပဲပြောတယ်။ဘယ်နတ်ဘုံကနတ်လို့တော့မပြောဘူး။ဝရုဏနဲ့ဝါရဏဆိုနတ်ကြီးနှစ်ယောက်သူတို့ကသတင်းကြကြတယ်ဘောရမဘုရားအလောင်းမကြာခင်နတ်ပြည်ကဇွတ်တည်ခဲ့ပြီးတော့လူပြည်မှာပရိသန်နေနေဘုရားဖြစ်အောင်ကြက်ဘုရားဖြစ်တော်မူတော့မှာတဲ့ဟုတ်တယ်လေဗုဒ္ဓကောလာလာဆိုတာကပြတ်နေတာပဲတောကအထက်မှာကြော်ကြနေတာပြတ်နှံ့နေတာတိတ်တကလေးဘုရားကလာတာမှမဟုတ်ပဲပြတော့တရင်ကြားနေကြတယ်မကြာခင်ဘောရမဘုရားအလောင်းဟာသူဒီမှာပြိတန်နေနေဘုရားဖြစ်အောင်ခြင်းဘုရားဖြစ်တော်မူတော့မာတဲ့ဝရုဏနဲ့ဝါရဏနှစ်ကြီးနှစ်ယောက်တရင်ကြကြဟာအဲ့လိုဆိုရင်ကွာလောကမှာဗုဒ္ဓတဆူပွင့်ဖို့လွယ်တာမှမဟုတ်ပဲကွာဟေးဒီတော့တို့ကအိုးအိုးဖြားဖြားပူဇော်ကြတာဘောကွာအိုးအိုးဖြားဖြားပြိတန်နေနေတဲ့နေ့မှာပဲတို့ကတော့ ဗုဒ္ဓကိုအာယုံပြီးပြီးတော့ဗုဒ္ဓအလောင်းအလျာကိုပဲစတဲ့ပူဇော်ကြတော့တာပေါ့အမတန်ကြီးကျယ်ခမ်းနားလာတဲ့နတ်ပန်းကုန်ကြီးလောက်ကြတဲ့ဗျာသူတို့နှစ်ယောက်ဝရုဏနဲ့ဝါရဏနှစ်ကြီးနှစ်ယောက်ကြီးကျယ်ခမ်းနားလာတဲ့နတ်ပန်းကုန်ကြီးလောက်ကြတဲ့ဘယ်လိုလဲဗျာဥဝရုဏတို့ဥဝါရဏတို့ဥဝါရဏတို့ဥဝရုဏတို့ခမည်းတော်ပန်းကုန်ကြီးကပရိသတ်နဲ့နေရင်ပူဇော်မယ်ဆိုအခုဘုရားအလောင်းတော်ပရိသတ်နဲ့နေပြီဗျာအာပန်းကုန်ကမပြီးသေးဘူးဗျာဒီဗျာဖွားမြင်တဲ့နေ့ရောက်ပါပဲပူဇော်မှာတော့မယ်ဗျာဖွားမြင်တော်မူတဲ့နေ့မှာပဲပူဇော်ပါတော့မယ်ပေါ့ခုနမဟာတက္ကရာ69ခုပေါ်ပြပါဆိုလာပြင်းနေမှာပရိသတ်ရှစ်ခုနဲ့ကဆုံလာပြင်းနေကြတော့ဆရာပါလုံးပရိသတ်နေပြီးတဲ့နောက်မဟာတက္ကရာ68ခုကဆုံလာပြင်းနေမှာဘုရားအလောင်းဖွားမြင်တော်မူတဲ့တိတ်တကလေးဖွားတာမှမဟုတ်ပဲမြေကြီးကိုတိမ့်တိမ့်တောင်းခါတဲ့တုတ်လှုပ်ပြီးတော့လောကကြီးအသိပေးပြီးမှဖွားမြင်တာတိကြတာပေါ့ဗျဘယ်လိုလဲဗျဥဝရုဏတို့ဥဝါရဏတို့ဘုရားအလောင်းအခုဖွားမြင်တော်မူပြီဗျခမည်းတော်ပန်းကုန်ကြီးကဘာလုပ်ဖို့လဲပူဇော်မယ်ဆိုအာပန်းကုန်ကမပြီးသေးဘူးဗျဆယ်လကြာပြီးသေးဘူးတဲ့ဒီတော့တောထွက်တယ်မူတဲ့နေ့ရောက်မှာပဲပူဇော်ပါတော့မယ်ဗျချွတ်လိုက်ပြန်ရောဗျအဲ့ဒါနဲ့ဘုရားအလောင်းတော်တိတ်တတ်တ16နှစ်ရောက်မင်းအဖြစ်ယူဟာတတ်တော်29နှစ်အရွယ်နမကြီးများမြင်ကြည့်စွာတံဝေကဖြစ်တောထွက်တော်မူတယ်တောထွက်တော်မူတော့လည်းတိတ်တိတ်ကလေးမှမဟုတ်ပဲလေလောကကြီးတိမ့်တိမ့်တုံးပြီးတော့မှအောဇရာအချင်းအရာတွေပြရတာပဲလက်တွေတည်ကြတာပေါ့ဘယ်လိုလဲဥဝရုဏတို့ဥဝါရဏတို့ဘုရားလောင်းတော်ထွက်ပြီလေခမည်းတော်ပန်းကုန်းကြီးနဲ့ပူဇော်မယ်ဆိုမပြီးသေးဘူးဗျာပန်းကုန်းကြီးကကုတေတိမပြီးသေးဘူးဗျာဘုရားဖြစ်မှာပဲပူဇော်ပါတော့မယ်ဗျာရွှေလိုက်ပြန်ရောဗျာဘုရားဖြစ်ခါမှာပဲပူဇော်ပါတော့မယ်ဗျာအဲ့ဒါနဲ့ဘုရားလောင်းတော်ထွက်6နှစ်ပါလုံးဒုက္ခရစရိယာအကျင့်များကျင့်တတော35နှစ်အရွယ်ရောက်တော့ဘုရားဖြစ်တိတ်တိတ်ကလေးမှမဟုတ်ပဲမဟာတကရဲ့103ခုကဆုံးလာပြီနေ့မှာဘုရားဖြစ်တော်မူတော့ဒီလောကလုံးအတိပေးတိမ့်တိမ့်တုံတုံလှုပ်အတိပေးပြီးခမဘုရားဖြစ်တော်မူတာဆိုတော့နတ်တည်းတိတာပေါ့ဥဝရုဏတို့ဥဝါရဏတို့ဘယ်လိုလဲဗျဘုရားဖြစ်တော်မူပြီဗျဘုရားပွင့်တော်မူပြီဗျခမည်းတော်ပန်းကုန်ကြီးကဘယ်လိုလဲဗျမပြီးသေးဘူးဗျာခုတည်းပန်းကုန်းချင်းမပြီးသေးဘူးဗျာတရားဦးဟောတဲ့နေ့ရောက်မှပူဇော်ပါတော့မယ်ဗျာရွှေ့လိုက်ပြန်ရောအဲ့ဒါနဲ့ဘုရားဖြစ်ပြီးလို့မာတက္ကရာတရားသုံးခုဝါဇူလာပြည့်နေမှာဓမ္မဆက်ကဘဝတ္တနာသုံးလို့ခေါ်ဆိုရတဲ့ဓမ္မဆက်ကြသုံးတရားဦးကိုဟောတော်မူတယ်တိတ်တကလေးမှမဟုတ်ပဲဗျာလောကကြီးအတိပေးပြီးမှဆိုတော့နတ်တေဂျမားရီမြောင်များစွာတရားနာကြသိကြတာပေါ့ဥဝရုဏတို့ဥဝါရဏတို့ဘယ်လိုလဲဘုရားကတရားဥဟောပြီလေတရားဥဟောကပူဇော်မယ်ဆိုမပြီးသေးဘူးပန်းကုန်းကြီးကခုထစ်ထစ်မပြီးသေးတာဗျအစုံအစုံတကောပြတိဟာပြတာဝရင်သာနတ်ပြည်တက်တန်နေရောက်မှာပဲကျွန်တော်တို့ပူဇော်တော့မယ်ဗျာရွှေ့လိုက်ပြန်ရောဗျအဲ့ဒါနဲ့ခုနဝါမရောက်အစုံအစုံတကောပြတိဟာရေးပြတာဝရင်သာနတ်ပြည်ကြွဘယ်လိုလဲဥဝရုဏတို့ဥဝါရဏတို့ဘုရားအခုအစုံအစုံတကောပြတိဟာရေပြတာဝရင်သာကြွပြီလေခမည်းတော်ပန်းကုန်းကြီးနဲ့ပူဇော်မယ်ဆိုမပြီးသေးဘူးဗျာခုတည်းတည်းပန်းကုန်းကြီးကမပြီးသေးဘူးဗျာတော်တော်တနာကြီးကကောင်းလာတယ်ဗျာဗဒနာကိစ္စတကုမှမလို့လည်းရဘူးသူပန်းကုန်းကြီးနဲ့လှုပ်ရှုပ်နေကြလေဗျာတာဝရင်သာနတ်ပြည်ကဘုရားပြန်ဆင်းခဲ့မှာပဲပူဇော်တော့မယ်ဗျာရွှေ့လိုက်ပြန်ရောဗျာဝါရင်3လပါလုံးပြိမာတရားတွေဟောတရင်ကြလာပြီနေကြတော့ဘုရားပြန်ဆင်းကြွာလာတိတ်တိတ်ကလေးမှမဟုတ်ပဲကြာလောကကြီးအတိပေးပြီးခါမှလက်တေမြမာတွေမြောင်များစွာတိရှိပြီးတော့မှအတိပေးပြီးမှဆင်းလာတာဆိုတော့တိတာဘောဥဝရုဏတို့ဥဝါရဏတို့ဘုရားလူပြည့်ဆင်းလာပြီလေလူပြည့်ဆင်းကြွာသွားပြီလေဘယ်လိုလဲပန်းကုန်းကြီးနဲ့ပူဇော်မယ်ဆိုပန်းကုန်းကမပြီးသေးဘူးဗျာခုတည်းတည်းမပြီးသေးတာစူးစမ်းစူးစမ်းပြီးလုံတော့ပါဗျာ
အာယုသင်္ခါရလွတ်တဲ့နဲ့ရောက်မှပူဇော်တော့မယ်ဗျာမကယောဟဆိုပြီးတော့အကျဲကျဲကျဲကြီးချက်လိုက်တယ်ကျဲကျဲကြီးနောက်ရွှေ့လိုက်တယ်လေမကယောဟတဲ့ဒီဒီကတော့ခတ်ဝေးဝေးရွှေ့မှဟာအာယုသင်္ခါရလွတ်တဲ့နဲ့ရောက်မှပန်းကုံကြီးနဲ့ဘုရားပူဇော်တော့မယ်ဗျာတဲ့အဲ့ဒါနဲ့မြတ်စွာဘုရား45ပါးပြီပြီမာတက္ကရာ149ခုတဘောတွဲလာပြီနဲ့ရောက်တော့အာယုသင်္ခါရလွတ်တော်မူတယ်တိတ်တိတ်ကလေးမှမဟုတ်ပဲတလောကလုံးတိမ့်တိမ့်တုံးနေအောင်အတိပေးပြီးကမှအာယုသင်္ခါရလွတ်တာတိတာပေါ့ပြောတယ်နတ်တေကဥဝရုဏတို့ဥဝရဏတို့ဘယ်လိုလဲဗျအာယုသင်္ခါရလွတ်ရင်ပူဇော်မယ်ဆိုအခုလွတ်လိုက်ပြီအာပန်းပွင့်ပန်းကုန်းကြီးကမပြီးသေးဘူးဗျတော်တော်သနာစီရဖြစ်လာပြီဗျတရားလက်တကမှမနာရပါလားဗျာခုနတရားမမေ့ဖယားနေတဲ့သူတို့မှဖယားနေမှမရှိတော့ပဲတရားလွတ်လွတ်နေကြတယ်မဆိုင်တဲ့အလုပ်ကိုသွားပြီးတော့အလုပ်ရှုပ်နေကြတယ်ဗျာကုသိုလ်စိတ်နဲ့လှုပ်တော့လှုပ်တာပေါ့တော့တရားမနာရတော့ထိရောက်တဲ့စွမ်းအားသူတို့မရကြဘူးပေါ့ဗျာမပြီးသေးဘူးဗျာပရိနိဗ္ဗာန်စံမပူဇော်ပါတော့မယ်ဗျာမှတ်ကြရောဗျာပရိနိဗ္ဗာန်စံမသူတို့ပန်းကုန်းကြီးနဲ့ပူဇော်ပါတော့မယ်တဲ့ဗျာအဲ့ဒါနဲ့မှာတက္ကရာတရား48ကိုကဆုံးလာပြီနဲ့ရောက်လာပြီပရိနိဗ္ဗာန်စံပါပြီဗျာခုနတော့နောက်ဆုံးစကားမင်ကြပြီတော့ပရိနိဗ္ဗာန်စံပြီဗျာတိတ်တိတ်ကလေးမှမဟုတ်ပဲတလောကလုံးတိမ့်တိမ့်တုံအောင်အတိပေးပြီးမှပရိနိဗ္ဗာန်စံတာနဲ့တည်တည်ကြတာပေါ့ဩဝရုဏတို့ဩဝါရဏတို့ဘယ်လိုလဲဗျခင်ဗျားတို့ပရိနိဗ္ဗာန်စံတဲ့နေ့ရောက်ရင်ပန်းကုန်းကြီးနဲ့ပူဇော်မယ်ဆိုဘယ်လိုတော့မပူဇော်သေးဘူးလားအာပန်းကုန်းကြီးကကုတိတိမပြီးသေးဘူးဗျအမကရောဗျာမပြီးသေးဘူးလေဗျအဲ့ဒါနဲ့ပန်းကုန်းကြီးမပြီးသေးတဲ့ပန်းကုန်းကြီးလက်စမတတ်နိုင်တဲ့ပန်းကုန်းကြီးဆွဲကင်ပြီးတော့လူပြည့်ဆင်းလာကြပရိသတ်ကတိုးမပေါက်တော့ဘူးနတ်တရဆက်ကြပါလားမပြည့်နဲ့ပြီးတော့နေကြပြီဘယ်လိုမှဝင်လို့မရတော့ဘူးဆက်ကြပါလားနိုင်ရန်တတိုင်းကနေလှက်ပတ်ပြီးတော့တငယ်ချင်းနှစ်ယောက်လက်ချင်းဆွဲပြီးတော့ပန်းကုန်းကြီးခြင်ပြီးတော့မဟာယာတော့မဟာယာတော့ဆက်စကလုံးလေးပဲပြောနိုင်ကြတယ်ပြီးတော့သူကပြောကြတယ်တဲ့ဟဲ့မြတ်စွာဘုရားကလည်းညံလာကြည်လားပဲနဲ့ဗျာဒီနေ့ပဲပရိသေရနေတယ်ဗျာဟိုဒီနေ့ပဲဘွားမြင်တော်မူတယ်ပဲနဲ့ဗျာဒီနေ့ပဲတော်ထွက်ဒီနေ့ပဲဘုရားဖြစ်ဒီနေ့ပဲတရားဥပ္ပိုလ်တယ်ဗျာဒီနေ့ဗျာအစုံအစုံတကုပတိအပြတိအပြတာဝရင်သာနတ်ပြည့်တဲ့ဒီနေ့ပဲတာဝရင်သာနတ်ပြည့်ကပြန်စင်းဟိုဒီနေ့ပဲအာယုသင်္ခါရလွတ်ဒီနေ့ပဲပရိနိဗ္ဗာန်စံလွန်လိုက်တာနေခြင်းပြန်ကြီးဗျာဘုရားလည်းလာလိုက်တာကြည်စမ်းနဲ့ဘုရားလည်းနေချင်းပြန်ကြီးပွင့်နေရဟုတ်တယ်သူတို့မျက်လုံးနဲ့ကြည့်ရင်တော့တကယ်လက်စွာဘုရားရဲ့45ပါးနေချင်းပြန်ဘုရားရဲ့သတ်တော်80ဆိုတာတကယ်နေချင်းပြန်လေးရဲ့ဗျာတာဝရင်သာတရက်တော်မပြီးပါလားဗျာသူ့ပြင်မှာနှစ်ပေါင်း100ရှိမှတာဝရင်သာမှာတရက်ပါသေးဘုရားကသတ်တော်80ဆိုတော့တာဝရင်သာတော်မှတရက်မပြီးအထက်တန်းရှိတဲ့နတ်တွေဆိုမပြောနေတော့တကယ်ဘုရားဟာနေချင်းပြန်လေလူပြည်လာတာဒါကြောင့်ဘုရားကလည်းဗျာနေချင်းပြန်ကြီးလူပြည်လာတာဖြစ်ရတဲ့ပါရမီနဲ့မကလိုက်တာဗျာပါရမီတော်အနန္တတွေကိုနိယတပြတိမယခင်တုန်းကလည်းမြောင်များစွာအကြာကြီးအနှစ်နာခံဖြစ်ကျင်ခဲ့ရတယ်နိယတပြတိရပြီးရင်တော်မလေးအသင်ရှင်နေကဘာတသိန်းကာလပါလုံးဒါဘဝမဟုတ်ဘူးဗျာนี่แหละไม่รู้ปุ๊บอย่ากบาดีจ้ะเดี๋ยวหมองเมียละซอตอกบากาละปะหลงบารมีของอนันตะโหอเนนาหมองเมียซอขันมีรอผีจีนแก่ยาเดชีซ้ําญาโลกอจุส่งไว้บ่พระอภิยောက်ดอมูรณีจีนเปียนนี้ลาลาเด้อญาพระก็เลยเมียนล้นเน่เนี่ยเปียนมะเนยากูซ้นลีกะปุ๊รณัสซอพระหนีผู้ก้องได้ดาตัวละเนี่ยเปียนมะเนยากูซ้นลีพ้นไปปุ๊รหนีผู้ก้องน่ะเด้อจ้ะဟုတ်တယ်နတ်တရားမျက်စိနဲ့ကြည့်ရင်မျက်စောဘုရားတသက်တည်နေခြင်းပြန်နေရ။ဒါကြောင့်ခုနပြောတယ်တရားမမေ့ဘုရားနဲ့နတ်တရားအတွက်ဆိုရင်နေခြင်းပြန်လို့ပြောရတယ်ဒီသာသနာလေးဟာသာသနာသက်တမ်းဓမ္မရေမျက်လုံးနဲ့ကြည့်ရင်ရေပွဲကလေးလောက်သာမြင်ကြည့်မြင်နေရတဲ့သက်တမ်းသာသနာသက်တမ်းဒါကြောင့်မလို့အချိန်နဲ့အချိန်နဲ့ဟာတရားမမေ့ကြမှာဘုရားနဲ့အမြဲတွေ့နေကြမှာဒါကြောင့်လေတရားမမေ့ဘုရားနေလို့ပြောတာဗျာ မိမိတို့ရဲ့အလုံးသဘောအရာဗုဒ္ဓနေရတော့နေတိုင်းပဲဖြစ်ရမယ်ဗျာနေတိုင်းပဲဆွမ်းအာရုံယူရမယ်ပေါ့ဗျာဘုရားကိုအာယုံပြုကိုယ်ပွဲပူဇော်ကြရင်အကျိုးလေးမျိုးတတညာကြီးလက်ဘုရားမြတ်ရှိကတူလည်းဉာဏ်ကြီးပါဘုရားဒီတရားလုံးစုံအကုန်သိမြင်တော်မူတဲ့တပ္ပိညုတဉာဏ်ရှင်ဉာဏ်ကြီးကျတဲ့ဘုရားကိုအာယုံပြုကိုယ်ပွဲပူဇော်တဲ့ပုဂ္ဂိုလ်တွေမှာလည်းဉာဏ်ကြီးခြင်းအကျိုးရပါတယ်ဉာဏ်ကနောက်ဘဝအထိမဆောက်ပါဒီဘဝမှာကိုမှဉာဏ်ကောင်းအောင်ကျေကျေပြုပါတယ်သာသနာ့ကရတဲ့အသိဉာဏ်ဆိုတာဟာအမတန်တန်ရှင်စင်ကြဲလည်းနဲ့ဆုရှာတတ်မြတ်ပါတယ်။နေ့အပူကင်းစင်ဘုရားရှင်ဥတည်သူလည်းအပူကွာဘုရားဒီအပူခတ်သိငြိမ်းပြီးပြီ။အန္တရခတ်သိလွတ်ပြီးပြီ။ဘုရားကနှောင့်ယှက်သူရှိတော်လဲအန္တရဖြစ်အောင်ဘယ်သူမှနှောင့်ယှက်နိုင်စွမရှိပါ။နှောင့်ယှက်သူများသာဒုက္ခရောက်သွားကြစမြဲပါ။အဲ့ဒီအပူကင်းတဲ့အန္တရာယ်မျိုးစုံလွတ်ပြီးတဲ့ဘုရားကောင်အာယုံပြုကိုယ်ကိုပူဇော်တဲ့ပုဂ္ဂိုလ်တွေလည်းပဲအပူငိမ့်နဲ့အန္တရာယ်မျိုးစုံလွတ်ပါလေ။၃တကောကြီးညာမြတ်ဖရာလေးစားသူလဲတကောပြ။ဘုရားဒီတကောအကြီးဆုံးအရှင်အဝါအကြီးဆုံးသွန်အားအကြီးဆုံးတကောအရှင်အဝါသွန်အားကြီးတော်မူတဲ့ဘုရားကောင်အာယုံပြုကိုယ်ကိုပူဇော်တဲ့ပုဂ္ဂိုလ်တွေမှာတကောကြီးတဲ့အရှင်အဝါကြီးတဲ့အကျံစီပေါင်းနေအောင်မြင်တယ်ဆိုတဲ့အကျိုးလေးရုပ်ရှင်တပ်ပဲအံဩဘွယ်ကိုကိုယ်သူလည်းအေးချမ်းပါဘုရားတည်ရုပ်အလှဆုံးပါရမီတော်အနန္တကနောက်ပိတ်ဆုံးအကျိုးပေးတဲ့အနေနဲ့အကျိုးပေးလိုက်တာလူမပြောနဲ့နတ်ပြမတော်ရှင်းလို့မရရုပ်ရှင်ကလှလွန်လို့တပ်ပဲလွန်လို့ရုပ်ရှင်လက်ပတ်တပ်ပဲရတဲ့အထက်မှာကိလေသာအပူငိမ့်နာပါတစ်မျိုးတချို့လူတွေလေရုပ်ကလေးကတော့ခတ်တင်နဲ့လှတော့လှတယ်တိုးတော့အပူတွေကြောင့်မလို့မချိုးမချင်းကြီးတွေ့ခုမှာပေါ့ညာယုတ်ကလေးကတော့လှပါရဲ့ဟဲ့မင့်ကြီးကတော့မချိုးမချင်းကြီးတဲ့ဘုရားမှမချိုးမချင်းမရှိဘူးဗျာကိလေသာအပုခတ်တဲ့ငိမ့်လို့အရာကိုတိတ်ပြီးတော့အလုံးအလုံးအေးချမ်းနေရဒါကြောင့်ကိလေသာအပုခတ်တဲ့ငိမ့်ပြီးတယ်ကလည်းတစ်မျိုးသတ္တဝါအလုံးတို့အပေါ်မှာကြောတာရင်သာခွဲခြားမှုမရှိလူမျိုးရေးဘာသာရေးခွဲခြားမှုမရှိမေတ္တာကရုဏာနဲ့အကုန်လုံးပြန်ပြီးတော့မှအေးအေးတဲ့လွန်ကျုံထားတယ်ကလည်းတစ်မျိုးတနေ့လုံးမျက်စိမမိတ်ဖဲနဲ့ဘူးစားမဝါဘူးတဲ့မျက်စိမိတ်ရင်ဖူးချင်ရော့သွားမှာဆိုလို့မျက်စိမမိတ်ဖဲနဲ့တနေ့လုံးကိုဖွင့်ပြီးတော့ဖူးနေကြဝါမသွားတာတဲ့ဘလို့မကိုရိုးမသွားတာဝါမသွားတာဒါလောက်တတ်ပေတဲ့အဲ့လိုတတ်ပေအေးချမ်းတဲ့ဘုရားကအာယုံပြုကိုယ်ကိုယ်ပူဇော်တဲ့ပုဂ္ဂိုလ်ဒီမှာရုပ်လှတယ်အေးချမ်းတယ်စက်တရမျိုးစုံကြီးပွားတွတ်တယ်ပြည့်စုံတယ်အခုမြင်နေရတာတည်းရုပ်ပွားခြင်းတို့လူဝထူထားတာပဲလေဒါကတော့လူတဏ္ဏလောက်သူတဏ္ဏလောက်ထူထားတာပဲဇာလာပိလာအတိုင်းအာယုံပြုဖြစ်အောင်ထူထားတာကိုကလူထူထားတဲ့အယုတ်ကိုကိုယ်ွယ်တာမှမဟုတ်ပဲလူထူထားတဲ့အယုတ်ကိုကိုယ်ွယ်ရင်ကိုယ်အတိညာအောက်တန်းကျသွားမှာပေါ့ကိုကဗုဒ္ဓပဲလိုချင်တာလေအယုတ်တင်ရစ်စ်ကိုရထားမှာမဟုတ်ဘူးလေအယုတ်ကိုထွန်းပေါက်ပြီးတော့ခုနဓမ္မနဲ့ထွန်းပေါက်ပြီးတော့တတ်တော်တန်ချဘုရားဒီအာယုံပြုကိုယ်ွယ်ရမှာလောကကြီးပေါ်နိုင်ငံတော်အလံတို့ပြည်တော်စုအလံတို့အဝက်ကိုချုပ်ထားတာပဲအဝက်ကိုချုပ်ထားပြင်မဲ့အလံရဲ့ပုံစံအလံရဲ့အချိုးအစားအလံရဲ့အယောင်အသွေးနဲ့ချုပ်ပြီးတဲ့အခါတို့ဝက်တဲ့လုံကြီးနဲ့ဘာထူတာမှလို့တို့ဝက်တဲ့အင်းကြီးတွေနဲ့ဘာထူတာမှလို့ဘသူမှမပြောဒါတို့နိုင်ငံတော်ရဲ့အောင်လံပဲဆိုပြီးတော့ပြည်တော်စုဘွားတိုင်းရင်သားတွေအဝက်ကိုချုပ်ထားတဲ့အလံကိုဗျာမြတ်မြတ်နုံနုံလေးလေးစားစားအလေးပြုလိုက်ကြတာအယုဒေပေးလိုက်ကြတာကြညံကိုဗျာဒါမျိုးလိုပေါ့ဗျာဓမ္မမျက်လုံးမပါရင်တော့လူထူထားတဲ့အယုကြီးပဲဟောတို့အင်းကကြီးနေပါထူတာမှလို့တို့ဝတ်တဲ့ရွှေတွေနဲ့ပါထူတာမှလို့တို့အင်းကကြောက်ခဲတွေနဲ့ပါထူတာမှလို့တို့အင်းကအင်းဆောက်တဲ့အုတ်တွေနဲ့ပါထူတာမှလို့ဒီလိုဖြစ်မှာပေါ့ဗျာဟောညံနဲ့ကိုးကွယ်တဲ့ပုံကိုဒီစကားပဲပြောတော့မလဲဘဘူးစီကသူနဲ့တဏ္ဍလောက်ထူထားတာဟဲ့တူတာမတူတာသူနဲ့လည်းမဆိုင်ဘူးငါနဲ့လည်းမဆိုင်ဘူးငါဆိုင်တာကတက်တော်တင်ကြဘုရားတိဓမ္မလေးနဲ့အသိဉာဏ်နဲ့ထွန်းပေါက်ပြီးတော့ကိုယ်ွယ်လူတန်းပူဇော်ဓာတ်ဖို့တာအဓိကအဲ့လိုညာနဲ့ရောက်အောင်ကိုယ်ွယ်ရင်ပူဇော်လူတန်းရဲ့တက်တော်တင်ရှာဘုရားနဲ့တကယ်တွေ့ရတာနဲ့တူတူပါပဲရုပ်လည်းလှတယ်အေးချမ်းနေချက်တည်းမျိုးစုံတူတယ်ဒါလေးလည်းလိုက်ဆိုကြမယ်ပညာကြီးလက်ဘုရားမြတ်ရှိကတူလည်းဉာဏ်ကြည်ပါရှိက
တ
ူလည်းဉာဏ်ကြည်ပါအပုကင်းစင်ဘုရားရှင်
ဥတင်သူလဲအပူကွာတကိုကြီးညာမြတ်ဖယ
ား
လေးစားသူလဲတကိုပြာရုပ်စင်တတ်ပဲအံဩဘွယ်ဥခွေသူလဲအေးချမ်းပ
ါ
ပညာကြီးလက
်
ဖယားမြတ
်
စီကတ်သူလဲဉာဏ်ကြီးပါအပုကင်းစင
်
ဖယားရှင
်
ဥတင်သူလဲအပုကွာတကိုကြီးညာမြတ်ဖယ
ား
လေးစားသူလဲတကိုပြာရုပ်ရှင်သက်ပဲအံဩဘွယ
်
ကိုယ်ွယ်သူလဲအေးချမ်းပ
ါ
တရားမမေ့ဖယားနေ့ကျုံတွေ့သာသနာဖယောင်းသာသနာနေ့တွေ့အောင်ဓမ္မကလမ်းညွှန်ပေးတယ်ဓမ္မမလဲကျင့်စရာအလုံးထုံးလိုက်တဲ့ခုနအပမဒတတိပဲလက်ခံရမှာကတတ္တတရားတရားဒီအလုံးအတွက်ဖြစ်တယ်ဗုဒ္ဓဒီအလုံးအတွက်ဖြစ်တယ်ဘုဒ္ဓလောကသမုပ္ပန်နောဟိတယသဗ္ဗပါဏိနဗုဒ္ဓသည်လူမျိုးရေးပေါင်းတတိုင်းခတ်မှုလုံးဝမပါဘာသာရေးပေါင်းတတိုင်းခတ်မှုလုံးဝမပါပုဂ္ဂိုလ်ရေးပေါင်းတတိုင်းခတ်မှုလုံးဝမပါအလုံးရဲ့ချမ်းသာရဲ့အတွက်သာဖြစ်တယ်ဓမ္မလောကသမုပ္ပန်နောဒုက္ခာယသဗ္ဗပါဏိနဓမ္မဟာလည်းလူမျိုးရေးဘာသာရေးပုဂ္ဂိုလ်ရေးကျင့်မြောက်တဲ့ပေါင်းတတိုင်းခတ်မှုလုံးဝမပါအလုံးချမ်းသာဖို့ပါဗုဒ္ဓဘာသာဆိုတဲ့နာမည်လေးတပ်ပွဲဖို့ပေါ်လာခဲ့တာလည်းမဟုတ်ပါဒီပြင်ဘာသာနဲ့မတူအောင်ဘာသာရေးပုံတိုင်းခတ်ဖို့ပေါ်လာခဲ့တာလည်းမဟုတ်ပါအားလုံးချမ်းသာဖို့သာဖြစ်တယ်သို့တော့အားလုံးအတွက်မှန်တော်လည်းပဲအားလုံးတော်လည်းပဲတွေ့ကြမလဲဗျာလောကအကောင်းဆိုတာထိုက်တန်သူအတွက်ပါဗျာလောကဥပမာပေါ့ဗျာကုံစုံရောင်းနေတဲ့ဈေးဆိုင်ကြီးခင်းကျင်ပြတာဒါလည်းထောင်တန်တောင်တန်သိမ့်တန်ပစ္စည်းတွေခင်ကျင်ပြသထားတယ်ဘယ်သူမစိုးဝဲနိုင်တဲ့ပိုက်ဆံရှိသူဘယ်သူမစိုးဝဲနိုင်တဲ့လူမျိုးရေးဘာသာရေးပုဂ္ဂိုလ်ရေးပေါင်းတိုင်းခတ်ပြီးရောင်းချနေခြင်းမဟုတ်ဘယ်သူမစိုးဝဲနိုင်တဲ့တိုးတော်လူတိုင်းပဲဝဲနိုင်မှာတော့ဗျာထိုက်တန်တဲ့ဈေးပေးမှသူရောက်မှာပေါ့ဗျာ50ရန်ဆက်ကိုလေးကင်ပြီးတော့ထောင်တန်ပစ္စည်းသွားယူသွားယူလို့ဘယ်ရောက်မှာတော့ဗျာရာရန်စက်ကိုလေးတရွက်ကန်ပြီးတောင်းတန်ပစ္စည်းတော်ကန်ဘယ်ဟိုဟာရောင်းလို့ရောင်းလိမ့်မတော့ဗျာရာရန်စက်ကိုလေးကန်ပြီးဟိုဟာသိမ့်တန်ပစ္စည်းတော်ကန်ဘယ်ဟိုဟာရောင်းလိမ့်မတော့ဗျာထိုက်တန်တဲ့အဘိုးကပြေးမှဟိုဟာရောင်းမှာပေါ့ဒါမျိုးလိုပေါ့ဗုဒ္ဓတရားအလုံးအတွေ့ဖြစ်တယ်ဓမ္မတရားအလုံးအတွေ့ဖြစ်တယ်တော်တော်ထိုက်တန်သူပဲတွေ့မှာဗျာခုနလက်ခံနေတဲ့တတ္တရဲ့တရားရဲ့စွမ်းအကိုမြင်အောင်ကြည်နိုင်တဲ့အသိပညာရဲ့အဓိကမှာတော့လက္ခဏာပဲမှာတတ္တနဲ့ပညာထိုက်တန်တဲ့သောအားရှိမှာပဲလက္ခဏာရမှာပါဗျ။ဒါကြောင့်ယရဏာတိအများအတွက်ပဲမှန်တော်လဲတကယ်ကြတော့ထိုက်တန်သူအတွက်ပါ။ဒါကြောင့်ပရိသတ်သောသူတော်ကောင်းတွေမှာထိုက်တန်သောသောအားကိုရနဲ့ရအောင်ယူနိုင်တာပေါ့ယရဏာနဲ့ထိုက်တန်တာကိုဗျ။ဒါကြောင့်တရားသောအားကိုရအောင်ယူနေကြရပါတယ်။တရားသောအားဆိုတာခုနပြောတဲ့စေကောင်းကိုဖော်ထုတ်ပေးတဲ့တတ္တတရားစေကောင်းကိုတင်းတင်းနဲ့ဝဆုံးလာပြီနေမနောက်ဆုံးဟောတဲ့အပမဒတတိတရားစေကောင်းလေးတွေတွန်းတွန်းပြီးတဲ့ဝရိယတရားတတိနေဝရိယတွဲပြီးရင်သမာဓိလို့ခေါ်ပါတယ်အာထုံနေတဲ့ဝရိယတွေကိုတတိအထင်းလေးဝင်တက်လိုက်တာနဲ့ခဏိကသမာဓိလေးတွေရောအနည်းဆုံးပေါ်လာပါတယ်သမာဓိဒီစစ်မှန်သောပညာကိုပေါ်ထုတ်ပေးပါတယ်ဟာရောက်သတ္တတတိဝရိယပညာပေါ်ရသာသနာနဲ့တွေ့ဖို့တရားဆောင်အားရဖို့ဖယားနဲ့တွေ့ဖို့ကြတော့ဒီကျင့်စဉ်လုပ်ငန်းတွေကိုကိုင်းပြီးတော့အသုံးချကြမှာစာအရနိုင်ကြမှာဖြစ်ပါတယ်တရားဟာတကယ်ချမ်းသာကြောင်ဖြစ်တယ်တရားဝင်ပေါက်ကလည်းဗရာတရားကဖော်ထုတ်ပေးတဲ့စိတ်ကောင်းတစ်ပေါက်ပဲရှိပါတယ်စိတ်ကောင်းလေးဖြုတ်လိုက်တာလည်းလူခန္ဓာမှာတမိုးရှိတာတကူမှမရှိတော့အဖို့တဏ္ဍာတကူမှမပါတော့ကိုယ့်ကိုကယ်မှာတကူမှမပါတော့ပါအထုတ်ကြီးတထုတ်ပဲကျန်တော့တယ်တောင်းတမြပေးကြိုက်တမြကျွေးခိုင်တမြလုတ်လိုက်ဆက်တမြခမ်းအဲ့ဒီအထုတ်ကြီးတထုတ်ပဲကြာစိတ်ကောင်းလေးနဲ့တရားကိုဖြုတ်ထားလဲလူခန္ဓာမှာဖို့တန်တာတကူမှမကြံပါဘူးဒါကြောင့်လူခန္ဓာမှာအဖို့အတန်ဆုံးဒီစိတ်ကောင်းဘုရားအဖို့တန်တာလေဒါပဲလေသံဃာရဲ့အဖို့တန်ကြတာဒါပဲလေသ
သူတော်ကောင်းကြီးတွေဖုတ်တန်ကြတာလဲဒါပဲလေလူဘဝတန်ဖိုးပုဂ္ဂိုလ်တစ်စုံတစ်ယောက်ရဲ့လူကောင်းသူကောင်းပုဂ္ဂိုလ်တစ်ယောက်ရဲ့တန်ဖိုးပစ္စည်းနဲ့တိုင်းတာတော့မှမဟုတ်ပဲဗျဒါကြောင့်တရားနဲ့သာတိုင်းတာဆုံးဖြတ်ရတာဖြစ်တယ်ဒါကြောင့်တရားသာအဖို့အတန်ဆုံးဖြစ်တယ်တရားဒီအချိန်အပူကိုလည်းမတောက်ပါပစ္စည်းအပူကိုလည်းမတောက်ပါတချို့ပြောတာကြားဖို့မပေါ့ကိုကိုယ်တိုင်လည်းပြောမိပါလိမ့်မယ်ကိုဘလို့တို့တော့ဘလို့တို့ကိုဘလို့တို့မဘလို့တို့ကိုတော်လေးလည်းလောက်ကြအောင်လေအာဘူးဇာဝင်နေရေးကတမျိုးစီးပွားရေးကတမျိုးလူမှုရေးကတမျိုးရုံးလေချလေလိုက်ရှုံးနေတာဗျဆိုလိုတာကတော့သူ့မှာအချင်းဘူးမရှိဘူးပေါ့ဗျာသူ့ကယ်ဖို့အချင်းဘူးမရှိပါဘူးကျွန်တော်ညီမကတော့တဘဝလုံးပဲဒုက္ခသစ္စာထုတ်ကြည့်တမှုတရားသစ္စာကျုံးနေချီးပြီးတော့မှမြင့်ကြီးပေါပေါကြပြီးပူလောင်စွာနေပဲနေစမ်းမရစေ။အိုးကိုကိုကဲဖို့အချိန်မရသေးပါဘူးပေါ့ဗျာ။အချိန်ဘူးမရှိဘူးတဲ့ဗျာ။ကိုဘလို့တော့မဘလို့တော့ကုသိုလ်လေးလောက်ကြအောင်လေ။ဘိုက်ဆံကလည်းမလုံလောက်သေးဘူးဗျာ။ဆိုလိုတာပစ္စည်းအပူမရှိဘူးပေါ့ဗျာ။သာသနာကအချိန်ဘူးတစ်စက္ကန့်တောင်မတောင်းပါ။သာသနာကပစ္စည်းအပူတစ်ပြတ်တစ်ချက်ကလေးတောင်မတောင်းပါ။ချမ်းသာကြောင့်တရားလိုခြင်းရင်တောင်းတာစိတ်ကောင်းစိတ်ကောင်းကိုတရားတရားပေါ်ထုတ်သည်ထိုစိတ်ကောင်းကိုတတိဝင်ထိန်းသည်တတိယစိတ်ကောင်းအလုံးသို့မြင့်သိစီပေသည်သိစီထားသောစိတ်ကောင်းအလုံးဝရိယနှင့်စွာအာမြင့်တင်အထုံးချပေသည်အာကိုအတွင်းမှထိုးယူဆုဆောင်ပေသည်စိတ်ကောင်းအလုံးကိုအသိပညာနှင့်ခွဲခြားစိတ်ဖြာသုံးစွဲပေသည်ဒါကြောင့်စိတ်ကောင်းကိုတောင်းပါလေအချိန်ဘုံနှင့်ပစ္စည်းဘုံကိုလုံးဝမတောင်းပါဒါရောက်တရားစွန်အားဆိုတာဧကံယူကြရမှာလည်းဖြစ်တယ်။ပြီးတော့နေ့စဉ်နေ့စဉ်လောက်ကင်ဆောင်ရွက်နေတဲ့အလုပ်ထဲမှာတရားစွန်အားတရားမမေ့တဲ့တတိလေးကိုထည့်ပြီးတော့မှအသုံးချကြရမှာဖြစ်တယ်ဗျ။နေ့စဉ်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေထဲမှာနေ့တိုင်းထည့်ပြီးတော့ပေးရမှာလူတွေပြောတဲ့စာဝတ်နေရေးစီးပွားရေးစာဝတ်နေရေးကျန်းမာရေးဆိုတာတရားဆက်သွယ်ရေးပြတ်နေသူအတွက်တော့တို့ရဲ့ဇာဝင်နေရေးဟာရုပ်အတွက်ပဲဖြစ်တယ်ဗျာစိတ်အတွက်မပါဘူးဗျာတရားမမေ့ဘုရားနေဆိုတဲ့ပုဂ္ဂိုလ်များရဲ့စွမ်းအားကစိတ်ကိုနံပါတ်1ရှိရထားရမှာလေတရားသက်သွေးရပြတ်တဲ့ပုဂ္ဂိုလ်ရဲ့ဇာဝင်နေရေးကြည်စမ်းမှာသူတို့ပိုက်ဆံရှာတယ်နေရန်အစာကျွေးတယ်ရုပ်ပဲအစာကျွေးမယ်တဲ့ဗျာစိတ်ကြတော့အငတ်ခံထားတယ်ဗျာစိတ်များတနာစီရပြန်ငတ်လိုက်တာဗျာဒီနေ့လည်းအစာမစားရဒီနေ့လည်းအစာမစားရဖြစ်ထားလိုက်တာဗျာတရားကသူ့အစာကျွေးပါလူချမ်းသာလူချင်းရင်ဒုက္ခသစ္စာထုတ်ကြီးကိုဂိုင်မထားပါနဲ့ဒုက္ခသစ္စာကိုမေဃသစ္စာလမ်းကြောင်းမလက်ဥအောင်တင်းတင်းပြည့်စမ်းပါအသုံးချပေးပါစွာရအောင်ယူပေးပါဒါကြောင့်ရုပ်အတွက်စားဖို့လိုရင်စိတ်အစာကျွေးဖို့လည်းမမေ့ရပါမနေ့အရာဒါစိတ်အစာကျွေးရတယ်ဗျအထွားပင်တမာရီနာလုံငန်းစင်နေနဲ့စိတ်အစာဝအောင်ကျွေးရတယ်ဗျဟောဝေယိကိစ္စဘဘလူအများကတော့ဝေရဲဆိုရင်ရုပ်ပဲအဝတ်ပေးမယ်လေဗျာစိတ်ကြတော့ကိုတုံးလုံးကြီးပြစ်ထားတယ်ဗျာပြစ်စရိတ်ခါကြီးဗျာလောကဒဏ်အာယုံတစ်ခုမှလည်းမခံနိုင်ဘူးဗျာလောဘဒေါသမောဟယာတိဥရုဒဏ်နဲ့တစ်ချက်ကမှမခံနိုင်ဘူးဗျာလူလွန့်လို့ပါလားဗျာပြစ်ထားတာအဝတ်လည်းမပေးဘူးဗျာတရားစွာနေနေတဲ့သာသနာနဲ့တွေ့တဲ့ပုဂ္ဂိုလ်ဆိုတာရုပ်ကိုအဝတ်ပေးရင်စိတ်အတည်းလားအဝတ်ကလေးလွန်ကြုံအောင်ဝတ်ပေးပါသမာဓိဝိပဿနာအထူးအပြင်တတိပဋ္ဌာန်လုံးချုံတဲ့အဝတ်ကလေးပေးတမချမ်းသာရမယ်။ဟောနေရေးကိစ္စကြည့်ပါဦး။လောကလူတွေကတော့နေရေးဆိုရင်တော့ရုပ်ပဲပါတယ်။ရုပ်ပဲနေရာပေးမှာတိုက်တာကြီးတွေဆောက်တယ်ရုပ်ထားဖို့။မတော်ကားကြီးတွေဝယ်တယ်ရုပ်စည်းဖို့။စိတ်စည်းစရာမတော်ကားမဝယ်ဘူးဗျာ။စိတ်စည်းစရာစိတ်နေတန်စရာတိုက်တာနေအောင်နဲ့ဆောက်မပေးနိုင်ဘူးတဲ့ဗျာ။စိတ်ခမရဗျာ။လေထဲမိုးထဲမှာလောကဓာတ်လေထဲမိုးထဲမှာဒုက္ခတွေရောက်လာကြည်လားဗျာ။ရုပ်အတွက်နေရာပေးပြီးတော့စိတ်အတွက်နေရာမပေးဘူးဗျတရားကစိတ်နဲ့နေရာလုံးလုံးချုံချုံလေးပေးဦးနော်သမာဓိအာယုံဝိပဿနာအာယုံအာယုံလေးနဲ့တည်ငြိမ်စွာသူ့ကိုယ်လည်းလုံးချုံတဲ့နေရာလေးပေးအောင်ဓမ္မပဲလူဘဝချမ်းသာရမှာကိုယ်တဏ္ဍမှာရှိတာကမီးရေဗျလောဘဒေါသမောဟတဲ့မီးရေဗျကိုယ်နဲ့တည်းရှာတဲ့ပိုက်ဆံပစ္စည်းကအဲ့ဒါဒုက္ခသစ္စာတော့လောင်စာခေါ်တယ်ဗျမီးကလောင်စာမျောနေတယ်ဗျဟောကိုမကြီးတဲ့မင်းနဲ့ရှာလို့ရတဲ့လောင်စာတွေနေတဲ့လောင်နေကြတာပါလားအဲ့ဒါကိုချမ်းသာတော့မှားတဲ့ချမ်းသာတယ်တော့ဘယ်သူမှမပြောရဘူးကြချမ်းသာမှားနေနဲ့ရက်ထတာကြအမှတ်တော့လောင်နေကြတာဗျာအဲ့ဒီမင်းငိမ့်နေတာတရားကိုဗျာ ဒါကြောင့်နေရေးကိစ္စမှာရုပ်အတွက်နေရာပေးရစေအတွက်လည်းနေရာလုံးညုံနဲ့နေရာပေးရမယ်။အကျမ်းမာကြီးရုပ်ကျမ်းမာကြီးအတွက်ကျတော့ကာကွယ်လိုက်ကြတာလားနေလျှောက်လို့အဘဒါမျိုးစုံနေကစားလို့ပေါ့ဗျာ။ယောဂါလေးများဖြစ်လာတော့အိုးဆရာဝန်တန်းသွားစီတွေထိုးကြ။စီတွေယူကြစီတွေတောင်းကြစီတွေဝဲကြစီတွေကြွေးကြဗျ။အဲ့တော့ဗျာလောဘအနာရီနဲ့ဒေါသအနာရီနဲ့မောဟအနာရီနဲ့နှူနာကြီးတွေနဲ့ပြည့်စုံတဲ့ခါထားလိုက်ကြတာဗျာ။မယောဂတဲ့ကြီးစိတ်စိတ်ကြတော့ယောဂတဲကြီးပုံစံနဲ့ပြစ်ထားတယ်ကြာပါစိတ်မှလည်းမကူကြဘူးဗျာစိတ်အပန်းဖြစ်တဲ့အလုပ်လည်းဘာမှလည်းမလုပ်ကြဘူးဗျာစိတ်အားကစားဖြစ်တဲ့သတိပဋ္ဌာန်ဝိပဿနာအလုပ်တကွမှလည်းမလုပ်ချင်ဘူးဗျာပြစ်ထားဗျာဒီတော့လူဘဝဒုက္ခဆိုတာနဲတောင်နဲတည်းဗျာတာဝန်မှမကြည့်ပဲဗျာဒါကြောင့်စိတ်အတွေ့လည်းယောဂကကွယ်ပေးပါစိတ်ကလေးနာလာတယ်ဆိုရင်သမာဓိဝိပဿနာယောဂပျောက်ဆေးလေးတွေဆေးကျွေးပေးပါရှေးကုပေးပါဒါကြောင့်သာသနာနဲ့တကယ်တွေ့တဲ့ပုဂ္ဂိုလ်ဟာအခွင့်စီနေအောင်သုံးချကြတာဗျ။ဒါကြောင့်ခုနအပ္ပမဒတတိဆိုတာအတိအာလုံကိုတုံပြီးသိသိထားတဲ့တရား။တတိတိသဝရိယနဲ့တွေ့တဲ့သမာဓိကိုဖော်ထုတ်တယ်။သမာဓိဒီပူလောင်တဲ့စိတ်ကိုငြိမ်းအေးစေတယ်၊ချုပ်ရှားသောစိတ်ကိုငြိမ်းသွားစေနိုင်တယ်။ဒါကိုပဲသမာဓိလို့ခေါ်တယ်။ညမလို့ရှင်းရှင်းတော့အေးအေးဆေးဆေးလောက်ကြလို့ပြောတာ။အေးဆက်ဆက်နဲ့အေးအေးဆေးဆေးရမတူဘူးဗျာခုနတုန်းကဝရုဏတို့ဝါရဏတို့ပုံစံကအေးဆက်ဆက်နိုင်တာပေါ့ဆော့ဆာအတိပဲတံပိုးမထားတဲ့သဘောပြတာဗျအေးအေးဆေးဆေးကလက်နဲ့တက်တံပိုးထားတဲ့သဘောပြတာဗျမင်းတို့ကွာတဲ့အေးအေးဆေးဆေးလောက်ကြစမ်းပါမင်းတို့ဓမင်းစားအေးအေးဆေးဆေးစားစမ်းပါတတိနဲ့သမာဓိနဲ့စားပါဓမင်းလောက်တဲ့ကိုယ်ကဲမဲ့အင်အားတွေအပြည့်ပါတယ်ရမလို့ယူသွားစမ်းပါမင်းတို့လမ်းသွားတာအေးအေးဆေးဆေးသွားစမ်းပါကွာခြေလှမ်းနဲ့ကိုယ်ကဲမဲ့တိလသမာဓိပညာပါတယ်လို့ယူတာမင်းတို့ဓမင်းချက်တာအေးအေးဆေးချက်စမ်းပါကွာဓမင်းဩတယ်ဟင်ဩတယ်မှာကိုယ်ကဲမဲ့ဒါနတိတာသမထဝိပဿနာအဆုံးပါတယ်ယူထားစမ်းပါကိုယ်အင်္ဂမိတားစုတရားအစစ်မြတ်အလှကနေပါမင်းတို့ကလေးထိန်းတာကွာအေးအေးဆေးဆေးထိန်းစမ်းပါကလေးထိန်းတာအဲ့ဒီလေးတတိအထင်းလေးပါလာရင်ဒါနဗျာပြောဖို့တဲ့ကောကလေးရဲ့ကိစ္စဝေယဝိစာတွေကြမေတ္တာကရုဏာလေးတွေနဲ့တတိဝရိယလေးဆောင်ရွက်ရင်သမာဓိလေးတွေကြကလေးဆိုတော့အခမ်းမတင်ကိုချလိုက်တာပေါ့ဟုတ်တတိလေးနဲ့တမာတိလေးနဲ့အေးအေးဆေးဆေးသွားတဲ့ပုဂ္ဂိုလ်ကဝိပဿနာတွေပေါ်လာတယ်ကြ။ပူပူရှုပ်ပူရှုပ်နဲ့လှုပ်တဲ့ပုဂ္ဂိုလ်ကဘာမှမပေါ်ဘူးကြ။ပူနေတာပဲ။ပူတဲ့အပြင်မှာနောက်တဲ့ကရုဏာနောက်ကဒေါ်တော်တဲ့စကလုံးလေးတော့ခက်လှလှ။ဒါမှမဟုတ်မသက်သာလာဘူးလေ။ကရုဏာနောက်ကဒေါ်တော်ကရုဏာဒေါ်တော်တဲ့။အေးဆေးဆေးကလေးထိန်းတဲ့ပုဂ္ဂိုလ်ကြတဲ့ဝိပဿနာတွေကြ။ကိုယ်အလိုကိုသူကမလိုက်နိုင်လေအနတ္တသဘောပေါ်လာလေ။အော်သူငိုရှာတာ။အပြင်းပြင်းငိုတာတော့မဟုတ်ဘူးခဲ့။တို့ဟန်နဲ့ငိုတာလည်းမဟုတ်ဘူးနော်ဆင်းရဲကြလွန်းလို့အင်းသူရထတာဒုက္ခသစ္စာထုတ်ကြည့်စတဲ့ဖြင့်ကလေးထင်းရဲ့နဲ့ဗျာယူတိုင်းဝိပဿနာတွေတန်းစီလို့ဒါကြောင့်အိမ်ထဲမှာပါပဲလို့လို့အေးအေးဆေးဆေးလို့အထင်းပရိကတတိဗျာအေးအေးဆေးဆေးလို့ရင်အေးရထခြင်းကအေးရဝင်ချက်တစ်နေ့လုံးကကိုယ့်လက်ထမှာကိုယ့်ကဲမတွေတန်းစီလို့ဒါကြောင့်မလို့တရားမှမေဘုရားနဲ့မှာစွမ်းအားတွေအများကြီးယူကြပါပြီဗျာဒီပါဠိလေးဥတည်ကြမယ်ဗျာဘုရားကောင်းလေးဘုရားကောင်းဆိုတာသုံးလို့ဖြစ်တာပြောတာပါသာသနာလမ်းကြောင်းကြီးတွေ့တော့အသုံးချကြရမှာပေါ့ဗျာအပမဒံပတံတန္တိပုညာကိရိယာသူပန္တိတံပုညာကိရိယာသူကောင်းမှုတရားကိုပြုလို့အထုတ်ခြင်းတို့နဲ့အပမရမမေ့မလျော့မပေါ့မတန်ထတံထူးခြားအပမရတတိတရားကိုပန္တိတဗျာအစရှိဝန်တော်ပညာရှိသူတော်ကောင်းတို့တည်ပတန်တန်တိကောင်းသောမရေချီးမွမ်းတော်မူကြလေကုန်သတည်းကဲတဏှာဤပြည်ပါပြီဗျာဤတို့လင်းတရားမမေ့ဖရာနေဆိုတဲ့ဗုဒ္ဓဘုရားအကြောင်းသူကောင်းမှုတရားကြိုးစားပြုလို့အထောက်ကြရာအခါကလမှာတရားယရဏနာကြားကြတဲ့ဓမ္မတဝနာမင်္ဂလာနဲ့အရရတော်ကောင်းမှုဆွမ်းအမြတ်တရားတွေကြောင့်တေယပုခတ်တဲ့လူညင်းကြပြီကောင်းကျိုးချမ်းသာများကြီးပွားတို့တဲ့ပြည်စုံကြပြည်လင်းကြမ်းကြမ်းမမချမ်းချမ်းသာသာပြောပြောရှင်းရှင်းအခုစီရကောင်းမှုကိုပိုင်တရားတွေကိုအမိုက်ပုံတဲကရွှေတုတ်ကြီးများကောက်နေပြီတကယ်တော့နေ့စဉ်မကင်းနဲ့နဲ့စားဝဲနေရစီပွားရလူမှုရေးစားတဲ့ကိစ္စမျိုးစုံအမိုက်ပုံတဲမှသာသနာအတိညာတမဒိဋ္ဌိမျိုးလုံးကိုတက်စဉ်ပြဒါနာဝိပဿနာစတဲ့ရွှေတုတ်ကြီးတွေအိမ်ထဲမှာနေရင်လုပ်ငန်းဝင်မှနေရင်အထုတ်လိုက်အထုတ်လိုက်ရအောင်လေမှာပန်းနဲ့ကြောက်ောက်อยู่နံရွယ်ကြပါစေခွန်တီကောက်อยู่နံရွယ်ကြပြအပူအလွန်ပေါ်လာတဲ့လူလောကထဲမှာတရားစွန်အပြင်တစ်ဘဝလုံးတည်ငြိမ်ရင့်ကျအေးချမ်းပျော်ရွှင်စွာနေနိုင်ကြပြီဘုရားအရှာရှိတော်အရိယာသူတော်ကောင်းတို့ပျော်စံရာအသင်္ကတတဲ့နိဗ္ဗာန်မြတ်ကိုလွယ်ကူသောအကျင့်
လင်းမြန်တော်အတိညာဖြင့်အရဟတဘုဘောမြတ်မောပြုလည်ရလွယ်နိုင်ကြပါစေကောင်းတည်း